Welcome to the Voice of America in Burmese.
မင်္ဂလာပါရှင်ကျွန်တော်စုမြတ်ပါမှာ February 1ရက်တနင်္လာနေ့ညဘက်အတွက် VOA မြန်မာပိုင်းကအစီအစဉ်တွေကို Washington မြို့တော် VOA ရုံးကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ဒီနောက်ဆုံးအခြေအနေတွေကိုအခုညအစီအစဉ်မှာသိရသမျှတောက်လျှောက်တင်ပြပေးသွားပါမယ်ရှင်မြန်မာနိုင်ငံမှာဒီဥဝဏမောင်လေးကိုနိုင်ငံသားရေးဝန်ကြီးအဖြစ်ခန့်အပ်တာအပါအဝင်ဝန်ကြီး၁၁ယောက်ကိုကာကွယ်ရေးဦးစီးချုပ်အမိန့်နဲ့ခန့်အပ်လိုက်ပါတယ်။အခုလိုမျိုးဒီမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူတဲ့အပေါ်မှာလူလူကပြက်ပြက်တသားဆန့်ကျင်ရမယ်လို့ NLD ဥက္ကဋ္ဌဦးဝင်းထိန်ကပြောကြားလိုက်ပါတယ်
။တုံများနေပြန်စခြင်းနဲ့လုံရအာဏာသိမ်းနဲ့လုံရဟာမမှန်မှုတွေကြောင့်တပ်မှုတွေရတက်နေတဲ့လူဆန့်ကျင်ပေးပါ။ဆန့်ကျင်တယ်ဆိုတာအကြမ်းဖက်မှုအကြမ်းဖက်တယ်ကျွန်တော်တို့ကောင်စားကြီးဆမရယ်ဒီကအကြမ်းမဖက်တော့နီးနေ
ဒေါ်စန်းစစ်ကြီးပါဝဲဒီချိတ်ပိုင်းကောင်းဆောင်တွေလွှတ်တော်အမှတ်တွေကိုဖန်စီအာနာသိမ့်တဲ့ပုံမှာနိုင်ငံတကာကဝေဖန်ပြီးတော့အခြေအနေကိုအဓိကစောင့်ကြည့်နေကြပါတယ်။အခုလိုမျိုးနောက်ဆုံးသိထားသမျှအကြောင်းအရာတွေကိုအခုညအစီအစဉ်မှာထုတ်ပြန်ပေးသွားပါမယ်။အခုအရင်ဆုံးတော့ဒီမြန်မာနိုင်ငံသတင်းတွေအပါဝင်ထိတ်တန်းရောက်နေတဲ့သတင်းတွေကိုကိုသားညုံဦးနဲ့မန်နန်းလောင်တို့ကကြေညာပေးကြပါမယ်ရှင်
။မြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့မနေ့ပိုင်းမှာတပ်မတော်ကနေပြီးတော့အာနာဆွဲယူလိုက်တဲ့နောက်တပ်မတော်ကအရေးပေါ်ခြင်းတွေကိုတစ်နှစ်ကြီးညာလိုက်ပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲမဲစီးရင်တွေဆစ်ဆီးအတီးပြုတ်ခြင်းအပါအဝင်လိုအပ်တဲ့အရေးယူဆောင်ရွက်မှုတွေကိုပြုလုပ်နိုင်ဖို့ဖွဲ့စည်းပုံအခြေခံဥပဒေပုံမှန် 118 ပုံမှန်ကွဲကာကြီးရနိုင်ငံတော်ရဲ့ဥပဒေပြုရေးအုပ်ချုပ်ရေးနဲ့တရားစီရင်ရေးအာဏာတွေကိုတပ်မတော်ကာကွယ်ရေးဦးစီးချုပ်ထံကိုလွှဲပြောင်းပေးလိုက်တယ်လို့ယာယီသမ္မတဦးမြင့်ဆွေအမည်နဲ့ထုတ်ပြန်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပုံမှန် 118 ရအရေးပေါ်ခြင်းတွေကိုတစ်နှစ်တတ်မှတ်လိုက်တယ်လို့လည်းဖော်ပြပါရှိပါတယ်။ဒုတိယသမ္မတတာဝန်ယူနေတဲ့ဦးမြင့်ဆွေအနေနဲ့ဘလို့ပုံစံနဲ့ယာယီသမ္မတတာဝန်ရယူခဲ့တယ်ဆိုတာကိုတော့ရှင်းလင်းဖော်ပြထားတာမရှိပါဘူး။တနင်္လာနေ့မနေ့လင်းအားကြီးအချိန်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်အပါအဝင်ပါတီရဲ့ထိပ်ပိုင်းခေါင်းဆောင်တွေပြည်နယ်နဲ့တိုင်းဒေသကြီးကဝန်ကြီးချုပ်တွေလွှတ်တော်အမတ်တွေဖြင့်တက်ကြွလှုပ်ရှားသူတွေကိုပါဖမ်းဆီးထိန်းသိမ်းတာတွေလုပ်ခဲ့ပါတယ်။အဲဒီနောက်လွှတ်တော်အမတ်တချို့ပြန်လည်လွတ်လာပြီးမယ်လို့အစိုးရထိပ်ပိုင်းနဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ထိပ်တန်းတာဝန်ရှိသူတွေကိုတော့ဆက်ပြီးတော့ဖမ်းဆီးထားဆဲဖြစ်ပါတယ်။တရားကျင့်ပြောင်းစုလွှတ်တော်တယောက်ဖို့ရှိနေတဲ့လွှတ်တော်ကုစလေတွေကိုလည်းနေပြည်တော်ကစီပင်ရိတ်တာထဲမှာအပြင်ပေးမထွက်ဘဲနဲ့ပိတ်ထားပါတယ်။ဒါပေမဲ့သူတို့အားလုံးလွတ်လွတ်လပ်လပ်ရှိနေပြီးတော့ VOE ကနေပြီးတော့ဆက်သွယ်လို့ရရှိပါတယ်။ဆက်သွယ်မေးမြန်းချက်တချို့ကိုလည်းအစီအစဉ်နောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါတယ်။ယာယီသမ္မတဖြစ်နေတာဝန်ယူတဲ့ဒုတိယသမ္မတဦးမြင့်ဆွေကအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကာလုံစည်းဝေးကိုဒီကနေ့မနက်ပိုင်းကခေါ်ယူခဲ့ပြီးတော့တိုင်းပြည်အချုပ်အခြာအာဏာ၃ရပ်ကိုကာကွယ်ဦးစီးချုပ်တံကိုလွှဲပြောင်းခဲ့တာနဲ့ပတ်သက်လို့ရှင်းလင်းပြောကြားခဲ့တယ်လို့တမရပြန်ကြားရေးကနေပြီးတော့သတင်းချက်ပုံနဲ့တကွာထုတ်ပြန်ပါလေ။ယာယီသမ္မတအဖြစ်တာဝန်ယူသူမြစ်ဆွေအနေနဲ့တမရကာကွယ်ရေးဦးစီးချုပ်ထံကိုအာဏာလွှဲပြောင်းခဲ့တဲ့ဆိုပေမဲ့ပြည်တွင်းပြည်ပအများစုကတော့ဒါဟာစစ်တပ်ကအာဏာသိမ်းမှုလို့ယူဆထားကြပါရယ်။အခုလိုမျိုးစစ်တပ်ကအာဏာသိမ်းလိုက်တာနဲ့ပတ်သက်လို့နိုင်ငံတကာရဲ့တုံ့ပြန်ချက်တွေလည်းပြင်းပြင်းထန်ထန်ထွက်ပေါ်လာပါရယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ရဲ့ကုစလေခရစ်စတင်းဘာဂနာအနေနဲ့အင်္ဂါနေ့မှလုံးမဲ့ကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာနိုင်ငံရဲ့နောက်ဆုံးအခြေအနေကိုရှင်းလင်းပြောဆိုဖို့ရှိနေပါရယ်။ဖန်စီထားသူတွေကိုပြန်လွှတ်ပေးဖို့နဲ့ရွေးကောက်ပွဲရလဒ်ကိုပြောင်းလဲအောင်လို့ကြိုးပမ်းမှုဒီမိုကရေစီအသွင်ကူးပြောင်းမှုကိုထိခိုက်စေမယ့်ကြိုးပမ်းမှုမှန်သမျှကိုဆန့်ကျင်တယ်လို့အမေရိကန်သမ္မတအင်ဘီရောကလည်းထုတ်ပြန်လိုက်တယ်လို့အဲ့ဒီကြိုးပမ်းမှုမှာတာဝန်ရှိသူတွေကိုအရေးယူမယ်ဆိုပြီးတော့လည်းပြင်းပြင်းထန်ထန်သတိပေးထားပါတယ်။အလားတူပဲကုလသမဂ္ဂအတွင်းမှုချုပ် EU ဥရောပသမဂ္ဂဂျပန်စတဲ့နိုင်ငံအသီးသီးကလည်းဒီဆောင်ချက်ပေါ်မှာဆန့်ကျင်ပြီးတော့မြန်မာနိုင်ငံအရေးအနီးကပ်စောင့်ကြည့်နေတယ်ဆိုပြီးတော့ထုတ်ပြန်ကြပါတယ်။နိုင်ငံတကာရဲ့ထုတ်ပြန်ချက်အသေးစိတ်ကိုလည်းနောက်ပိုင်းအစီအစဉ်တွေမှာနားဆင်နိုင်ပါတယ်ခင်ဗျာ
။ဒီရီအမေရိကန်တန်ညားပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတင်းငွေမှာ5မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်။ကျမနာလောပါတရင်လေးကိုဆက်ပြီးတော့တင်ပြတော်မှာပါ။ရုရှားအတိုက်ခံကောင်းဆောင်အလက်ဆီနက်ဗလီကိုဆိုင်းငံပြစ်ဒဏ်အစားထောင်ဒဏ်ပြစ်ဒဏ်ပေးဖို့ဖက်ဒရယ်အကြီးအကဲရဲ့တင်ပြချက်ကိုရုရှားအထွေထွေရှေ့နေရုံကတနင်္လာနေ့မှာထောက်ခံလိုက်ပါတယ်။2014ခုနှစ်ကချမှတ်ထားတဲ့ဆိုင်းငံပြစ်ဒဏ်ကာလမကုန်ခင်ခံဝန်ချက်ကိုချိုးဖောက်မှုဆွဲခြင်းနဲ့နက်ဗလီထောင်ဒဏ်3နှစ်ခွဲကြာခံရနိုင်ခြင်းရှိပါတယ်။လူအခွင့်ရေးဆိုင်ရာဥရောပတရားရုံးကတော့ဒါဟာအခြေအမြစ်မရှိတဲ့ပြစ်ဒဏ်ဖြစ်တယ်ဆိုပြီးနောက်ပိုင်းမှာပြောဆိုထားပါတယ်။ တမဒဗလာဒီမီယာပူတင်ရဲ့လက်ချက်ဆိုပြီးအထိုက်အခံဘက်ကဆွဆွဲထားတဲ့အာယုံကျော်ထိခိုက်ပျက်စီးစေတဲ့အစိတ်တင်လို့ဂျာမနီနိုင်ငံမှာလှနဲ့ချီစေကူတာမှုခွင့်ရောက်ပြီးရုရှားနိုင်ငံကိုပြန်လာတဲ့အချိန်ဇန်နဝါရီလလယ်လောက်မှာနော်ဗလီအဖမ်းခံခဲ့ရတာပါအမှုမကြားနာခင်မှာခံဝန်ချက်ချိုးဖောက်မှုနဲ့နော်ဗလီကိုရက်ပေါင်း30ကျားထိန်းသိမ်းထားပါတယ်ပြီးခဲ့တဲ့တစ်ပတ်ရုံးပိတ်ရက်တုန်းကလည်းနိုင်ငံတော်ဝန်ဆက်ကျင်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာပါနော်ဗလီရဲ့ဇနီးဖြစ်သူယူလီယာအပါဝင်တနင်္ဂနွေနေ့နောက်ပိုင်းအထိအဖမ်းခံရတဲ့ဆန္ဒပြသူ9000ကျော်ရှိတယ်လို့ဒီဖြစ်ကိုစောင့်ကြည့်နေတဲ့တီချာလွတ်လပ်တဲ့အဖွဲ့တစ်ခုကပြောပါတယ်။နော်ဗလီကိုဖမ်းဆီးထားတဲ့အပေါ်မှာရောဆန္ဒပြသူတွေပေါ်ကျန်းမ်းစွာနှိမ်နင်းတဲ့ရုရှားအစိုးရရဲ့လိုရက်ကိုအမေရိကန်နဲ့ဥရောပမဟာမိတ်တွေကပြစ်တင်ရှုံချခဲ့ကြပြီးတော့ရုရှားကလည်းသူ့ပြည်တွင်းရေးကိုအနောက်နိုင်ငံတွေကကြားဝင်ဆွဖက်နေတာလို့တုံ့ပြန်ပြောဆိုထားပါတယ်။ဒုတိယအကြိမ်တရားစွဲဆိုမှုနဲ့ရင်ဆိုင်နေရတဲ့အမေရိကန်သမ္မတဟောင်းဒိုနယ်ထရမ့်ကအထက်လွှတ်တော်မှသူ့ဘက်ကခုခံကာကွယ်ပေးမယ့်ရှင်းလင်းရေးကိုတနင်္ဂနွေနေ့ကကြေညာခဲ့ပါတယ်။တရားရေးရာကိစ္စတွေနဲ့ပတ်သက်ပြီးတော့ရုံညင်တန်ကြားရေပေါ်မှာမကြာခဏမှတ်ချက်ပေးပြောဆိုလေးရှိသူအကျိုးဆောင်ရှင်နဲ့ဒေးဗစ်ရှိုဝဲနဲ့ပင်ဆယ်ဗေးနီးယားပြည်နယ်ရှင်းလင်းဟောင်းဘရူးစ်ကော့စတာတို့ကနောက်တဲ့မှမှစတင်မယ့်လွှတ်တော်ဂျာနာပွဲမှာသမ္မတထရမ့်ဘက်ကခုခံခြေပကြမှာပါ။ဘရုစ်ကော့စတာကတော့ဟာတာတရုတ်ဆောင်ဘီလ်ကော့စပီကိုလိမ့်မိုင်းဆိုင်ရာပြည်မှုနဲ့အရေးယူအပြစ်မပေးဖို့ဆုံးဖြတ်ခဲ့တဲ့အပေါ်ပြစ်တင်ဝေဖန်မှုနဲ့ရင်ဆိုင်ထားသူဖြစ်ပါတယ်။ဒီအလုပ်ကိုလက်ခံရတဲ့အတွက်အကူအညီကြောင်းရှင်းနေနေရောက်စလုံးကထရမ့်ရဲ့ရုံးကားတစ်ဆင့်တနင်္ဂနွေနေ့ကထုတ်ပြန်ချက်မှာပြောထားပါတယ်။တောင်ကယ်ရိုလိုင်းနားပြည်နယ်ကထင်ရှားတဲ့ရှင်းနေနေရောက်ဖြစ်တဲ့ဘတ်ဘာဝါနဲ့ဒေဘိုရာဘာဘာတို့ကထရမ့်ရဲ့ရှေ့တွေအဖွဲ့ကိုဦးဆောင်လိုက်မယ်လို့မျှော်လင့်ခဲ့ကြပေမဲ့လွှတ်တော်မှခုခံချေပါမယ်တရားရေးရာဖြူဟာနဲ့ပတ်သက်လို့သဘောတူညီမှုမရတဲ့အတွက်အလံခွဲခဲ့ကြတာပါဒီကိစ္စနဲ့နှိစက်တဲ့သူရဲ့အဆိုအရရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တယ်ဆိုပြီးထရမ့်ကဆွဆွဲပြောဆိုနေတဲ့ကိစ္စလည်းတစ်ခုအပါဝင်ဖြစ်တယ်လို့သတင်းဌာနတွေကပြောပါတယ်ပြခဲ့တဲ့ဇန်နဝါရီလ6ရက်နေ့ကလွှတ်တော်ကိုလှူတဲ့အကြမ်းဖက်ဝင်ရောက်ဆင်းနေမှုပေါ်ပေါက်အောင်လှုံ့ဆော်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့တမရာဟောင်းထရမ့်တရားရင်ဆိုင်နေရတာဖြစ်ပါတယ်။ထရမ့်ကိုတရားစစ်ဆိုဖို့အထက်လွှတ်တော်အမတ်၃ပုံ၂ပုံကသဘောတူအောင်မှာဖြစ်တဲ့အတွက်ဒီမိုကရက်အထက်လွှတ်တော်အမတ်အားလုံးထောက်ခံမဲထည့်ခဲ့မယ်ဆိုရင်တော့ Republican အမတ်၁၈ဦးစီကထောက်ခံမဲရဖို့တိတ်မလွဲပါဘူး။2019ခုနှစ်နောက်ပိုင်းကကိုရိုနာဗိုင်းရပ်စ်ပိုးစတင်တွေ့ရှိရာတရုတ်နိုင်ငံဟူဘေးပြည်နယ်ကိုတွားရောက်ဆုံးစားနေတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO သိပ္ပံပညာရှင်တွေကပြည်နယ်ကာယရောဂါထိန်းချုပ်ရေးဌာနကိုတနင်္လာနေ့ကတွားရောက်ခဲ့ပါတယ်။ဒီဌာနဟာရောဂါစတင်ချိန်အစောပိုင်းကာလမှာစီမံခန့်ခွဲမှုတွေလုပ်ခဲ့တဲ့အဓိကနေရာတစ်ခုလည်းဖြစ်ပါတယ်။ဟူဘေးပြည်နယ်ကာယရောဂါထိန်းချုပ်ရေးဌာနကို WHO အဖွဲ့တွားရောက်မှုအသေးစိတ်အချက်အလက်ကိုတရုတ်အစိုးရကထုတ်ပြန်ခြင်းမရှိပါဘူး။WHO အဖွဲ့ကောင်ဆောင်ပီတာဒက်စက်ကတော့တဟာအရေးကြီးပြီးတော့ကောင်းမွန်တဲ့တွေ့ဆုံဆွေးနွေးမှုတစ်ခုဖြစ်တယ်လို့သတင်းထောက်တွေကိုပြောပါတယ်။ဗိုင်းရပ်စ်ပိုးနဲ့ဆက်စပ်နေတဲ့ဟူနန်ပင်လယ်စာဆီကိုလည်း WHO အဖွဲ့တွားရောက်လေ့လာခဲ့တယ်လို့ပထမဆုံးကိုဗစ်လူနာတချို့ကိုကူတာပေးခဲ့တဲ့ဝူဟန်မြို့ကဆီယုံတစ်ခုကိုလည်းတွားရောက်ခဲ့တာပါ။ဗိုင်းရပ်စ်ပိုးစတဲ့ရနေရာကိုစုံစမ်းတဲ့နေရာမှာပေတရစ်ဆန်ကလည်းဆိုရနဲ့လူရေစီဘလို့ကူးဆက်ခဲ့တယ်လဲဆိုတာကိုပညာရှင်တွေသိချင်နေတာဖြစ်ပြီးအဖြေရဖို့နေ့တွင်နဲ့ချီကြားနိုင်ပါတယ်။American John Hopkins တက္ကသိုလ်စစ်တမ်းအရာတနင်္လာနေ့အစောပိုင်းအထိကမ္ဘာတစ်ဝန်းပိုကူခွင့်ရသူ3တန်းရှိပြီးတော့တိတ်ဆုံးသူက2တန်းကျော်ရှိပါတယ်။ဘရာဇီးနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကရောဂါကင်တွယ်ဆောင်မှုပုံမကျေနပ်တဲ့ယာနဲ့ချီတဲ့ဆန္ဒပြသူတွေကသမ္မတဂျီယာဘိုဆနာရိုနှုတ်ထွက်ပြီးတနင်္ဂနွေနေ့ကလမ်းမထွက်ဆန္ဒပြခဲ့ကြပါတယ်။ရီယိုဒီဂျနေရိုမြို့မှာကားရီစပိန်တွေနဲ့ဆန္ဒပြခဲ့သူတွေကသမ္မတဘိုဆနာရိုကိုဖယ်ရှားပြေးရေးကြွေးကြော်တမ်းတွေအော်ဟစ်ခဲ့တာပါ။ဆောက်ပေါလိုမြို့မှာလည်းဆန္ဒပြပွဲတွေပေါက်ခဲ့တယ်လို့မြို့တော်ဘရာဇီးလျားကအစိုးရရုံးတွေရှင်းမှလည်းဆန္ဒပြခဲ့ကြပါတယ်။ဘရာဇီးဟာအမေရိကန်ပြည်ရင်ကိုဗစ်ကြောင့်သိဆုံးသူကမ္ဘာမှာသူတွေအများဆုံးပါ။မနေ့ကကာယရောဂါစတင်ပေါက်ခဲ့တဲ့အချိန်ကစပြီးကိုဗစ်ကြောင့်သိဆုံးသူက3,400ကျော်ရှိပါတယ်။ပြေခဲ့တဲ့တရင်နှစ်ပတ်လောက်ကတော့ဗြိတိန်နိုင်ငံထုတ် AstraZeneca နဲ့တရုတ်နိုင်ငံထုတ် CoronaVac ကိုဗစ်ကာကွယ်ဆေးတွေကိုအရေးပေါ်အသုံးပြုဖို့ဗရာဇီးနိုင်ငံကအတည်ပြုခဲ့ပါတယ်။ဒါပေမဲ့လည်းကာကွယ်ဆေးတို့အစီအစဉ်တွေခက်ခဲပြီးတော့နှောင့်နှေးနေတဲ့အတွက်ပြည်သူတွေပိုးပြီးတော့စိတ်ဆိုးဒေါသထွက်လာတာကြောင့်သမရနှုတ်ထွက်ပေးရေးတောင်းဆိုဆန္ဒပြပွဲတွေပေါ်ပေါက်လာတာလည်းဖြစ်ပါတယ
်။ဒီရွေးမြန်မာပိုင်းရဲ့ဖေဖော်ဝါရီလ1ရက်တနင်္လာနေ့ညဘက်အတွက်ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုသားညဦးနဲ့မန္တန်လောင်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံကအခြေအနေတွေကြောင့် VOA အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်ပြန်ပေးနေပါတယ်။မြန်မာနိုင်ငံမှာဒီအရေးပေါ်အခြေအနေကြီးညာပြီးတော့အာဏာယူခဲ့တဲ့ဥမြင့်စွေကဥပဒေပြူရေးအုပ်ချုပ်ရေးနဲ့တရားစီရင်အာဏာတွေကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ကိုလွှဲပြောင်းပေးတယ်လို့တမရယုံကဒီကနေ့ကြီးညာချက်ထုတ်ပြန်ပါတယ်။ဒီဥက္ကဋ္ဌမောင်လွင်ကိုနိုင်ငံသားရေးဝန်ကြီးပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးအဖြစ် ဒုတိယဗိုလ်ချုပ်ကြီးဆိုးထွတ်ကာကွယ်ရေးဝန်ကြီးအဖြစ်ဗိုလ်ချုပ်ကြီးမြားထွန်းဦးနေဆက်ရေးရဝန်ကြီးအဖြစ်ဒုတိယဗိုလ်ချုပ်ကြီးထွန်းထွန်းအောင်အပါအဝင်ဝန်ကြီး၁၁ယောက်ကိုလည်းကာကွယ်ရေးဦးစီးချုပ်အမိန့်နဲ့မကြာခင်တုန်းကပဲဒီအမိန့်ပေးခန့်အပ်လိုက်ပါတယ်အခုလိုမျိုးစစ်တပ်ကဒီအာဏာသိမ်းယူသလိုနေပြည်တော်ရန်ကုန်မန္တလေးမြို့တွေအပါအဝင်မြို့တွေမှာလက်နက်ကင်လုံခြုံရေးတွေကိုလည်းထင်သာမြင်သာမြင်တွေ့နေရပါတယ်ရန်ကုန်မှာဆိုရင်ဒီရန်ကုန်ဒေသကိုသွားတဲ့လမ်းကိုယ်တော်မှာပိတ်ထားတယ်လို့ဒီကျမတို့ရဲ့သတင်းတော်ကိုစီသူကအခုလိုပြောပြပါတယ်
။ဟုတ်ကဲ့ဒီနေ့မနက်မိုးမလင်းခင်ကျွန်တော်တို့မနက်၄နာရီလောက်မှာဒီအစိုးရထိပ်ပန်းကောင်းဆောင်တွေအဲတမတော်ကနေပြီးတော့ထိန်းသိမ်းလိုက်တယ်ဆိုတဲ့သတင်းကျွန်တော်တို့ကြားပြီးတော့ကျွန်တော်တို့နှိုးလာပါတယ်။အဲ့တော့ပြီးတော့ကျွန်တော်တို့ကအဲ့ဒီမှာသတင်းတွေကိုကျွန်တော်တို့နားထောင်ပါတယ်။အဲ့ကနေကျွန်တော်တို့သတင်းတွေဆက်သွယ်ရမယ့်နေရာတွေကျွန်တော်တို့ဆက်သွယ်ကြည့်ပါတယ်။အဲ့လိုကျွန်တော်တို့အလုပ်လုပ်နေတော့မှာမနက်6နာရီလောက်ဝင်းကျင်လောက်မှာကျွန်တော်တို့ဒီဆက်သွယ်နေတဲ့တယ်လီဖုန်းလိုင်းတွေလည်းပြတ်သွားပါလေအင်တာနက်တွေလည်းကျွန်တော်ဆက်သွယ်လို့မရတော့ပါဘူးပြီးတော့တချို့ TV line တော်များများလည်းကျွန်တော်တို့ပိတ်သွားပါတယ်ပြတ်သွားပါလေအဲ့ဒါနဲ့ကျွန်တော်တို့လမ်းပေါ်မှာလူတွေကျွန်တော်တို့ကြည့်တဲ့အခါမှာတော့လမ်းပေါ်ထွက်ကြည့်တဲ့အခါမှာတော့ဒီလမ်းထိပ်တွေမှာလူတွေဆူယုံဆူယုံနဲ့ဒီမနက်အင်တာနက်ပြတ်ပြီးတော့အဲ့ဒီမတိုင်ခင်လေးမှာစစ်တပ်ကအာဏာသိမ်းသွားတယ်ဆိုတဲ့အကြောင်းလေးသတင်းတွေကြားပြီးတော့သူတို့ဒီဆိုရင်စကားတွေမချစ်တင်ခဲ့စကားတွေပြောနေတာကိုကျွန်တော်တို့ကြားပါတယ်အဲ့ဒါတစ်ဆက်တည်းမှာပဲတချို့ကလည်းဒီသူတို့နိုးတဲ့အချိန်မှာတယ်လီဖုန်းတွေဆက်လို့မရအင်တာနက်ကလည်းမရဆိုတော့အဲဒီ error ဖြစ်တယ်ဆိုတော့အတိမျိုးနဲ့ပဲတချို့ကပုံမှန်အတိုင်းလုပ်ငန်းခွင်ကိုသွားနေကြတာမျိုးလည်းရှိပါတယ်တချို့ကလည်းအဲတိပေမဲ့လည်းကိုလှုပ်ရှားရှိတာကိုလုပ်နေတယ်ဆိုတဲ့သဘောမျိုးလည်းရှိပါတယ်ခင်ဗျအဲ့ဒါထူးခြားချက်ကတော့ကျွန်တော်တို့ကဒီလေစိတ်အဝင်သွားတဲ့လမ်းမှာတော့အဲဒီ gate နဲ့ပိတ်ပြီးတော့အသေးပိတ်ထားတာတွေ့ရပါတယ်အဲဖြတ်တန်းသွားလာဝင်မရှိဘူးပေါ့နော်နောက်တစ်ခုကဒီမြို့တွေမြို့ရင်းပိုင်းမှာတော့ကျွန်တော်တို့ဒီလက်ပတ်ကြည့်ရှုတဲ့အခါမှာအဲမြို့တော်ခမ်းမအတွင်းနောက်တစ်ခုက MRTV အတန်လွင့်ယုံဝင်းတွင်းမှာစစ်ကားတချို့တွေ့ရပါတယ်သူတို့နေရာယူထားတာမျိုးစစ်ကားတချို့တွေ့ရပါတယ်ပြီးတော့ခြားနေရာတွေမှာတော့ပုံမှန်အတိုင်းဒီသွားလာနေကြတာအဲလုပ်ငန်းခွင်သွားတာမျိုးတွေကားတွေလည်းလမ်းပေါ်မှာတွေ့ရပါတယ်ဒါပေမဲ့လည်းပုံမှန်ထက်တော့အနေငယ်နည်းတာမျိုးတွေ့ရပါတယ်ကျွန်တော်တို့လမ်းပေါ်မှာတချို့ရှိနေတဲ့သူတွေကိုကျွန်တော်လိုက်မေးတဲ့အခါမှာတော့တမတော်ကအာနာတင်းလိုက်တဲ့အဖြစ်အပျက်ကိုတချို့ကလည်းမယုံကြည်နိုင်တာမျိုးတချို့ကလည်းဒီလိုတကယ်ဖြစ်တယ်ဆိုရင်မချေနှက်နိုင်တာမျိုးအတန်မျိုးတွေကျွန်တော်တို့အများဆုံးကြားရပါတယ်။အဲတိုက်ဆိုင်ဆောင်နေပဲတစ်ဆက်တည်းမှာပဲတမတော်ထောက်ခံတဲ့သူတွေကိုလည်းကျွန်တော်တို့ကဒီရွှေတကုံဖျားမြောက်ဖက်မုတ်အနားမှာတော်လိုင်းပန်းချန်ရှိနာအာသာကွင်းမှာစုယုံပြီးတော့ဒီစစ်ချင်းတွေဖွင့်ပြီးတော့ကားတွေနဲ့တော်များများနဲ့စုယုံလာကြပြီးတော့အဲ့မှာစစ်ချင်းတွေဖွင့်ပြီးပြီးအာသာကွင်းသားမှာအပွဲခံနေတဲ့ပုံစံမျိုးတွေကျွန်တော်တို့တွေ့ပါတယ်။အဲ့ဒီအဖွဲပဲကျွန်တော်တို့ကဒီနေကင်းဆောင်လောက်မှာဒီမျိုးတော့ခမ်းမရှိမှာဆူယုံနာမျိုးကျွန်တော်တို့တွေ့ရမြင်ရကြားပါတယ်ပြီးတော့တမတော်ထောက်ခံအဲ့ဒီတမတော်ထောက်ခံဘွဲကိုလာတဲ့သူတွေအထဲကတချို့ပါဗောနော်တချို့ကအဲ့ဒီနေရာကိုလာပြီးတည်င်းယူတဲ့အရင်းသမားတချို့ကိုဒီနေရာမှာဗီဒီယိုမြိုက်ဖို့တပ်ပုံမြိုက်ဖို့သူတို့ပြောဆိုပြီးတော့ထွက်သွားဖို့အတွက်စိတ်ခိုင်းတာမျိုးတွေကျွန်တော်တို့ကြားပါတယ်အဲ့ဒီထဲမှာဒီပြည်တွင်းမီဒီယာတပန်းတယောက်နဲ့ဒီဂျပန်လူမျိုးဒီအလုပ်သတင်းတောက်တယောက်ကိုရံပြူခံရတာဆိုတော့ကျွန်တော်တို့အဲ့သတင်းကြားပါတယ်အဲမြန်မာပြည်တွင်းမီဒီယာသတင်းသမားကတော့ဒီခေါင်းမာရိုက်ခံရလို့တွေးထွက်တာမျိုးဒီသိရပါတယ်ခင်ဗျဆိုတော့ဒါကကျွန်တော်တို့ဒီညနေဆောင်းလောက်အထိရန်ကုန်မြို့မှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေပါအဲ့ဒီဖွဲကလည်းညနေ3နာရီလောက်မှသူတို့တင်းသွားပါတယ်နောက်နေ့မနက်ဖြန်ကြရင်အဲတနေရာမှာစုယုံပြီးတော့ထပ်ပြီးထောက်ခံဆန္ဒပြကြအောင်မယ်ဆိုတာမျိုးလည်းကျွန်တော်တို့ဒရင်တိလိုက်ရပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ကိုစီသူဒါကတော့ရန်ကုန်မြို့အခြေအနေကိုကိုစီသူပြောပြခဲ့တာပါရှင်အခုလိုမျိုးဒီစစ်တပ်ကအာဏာသိမ်းတဲ့အပေါ်မှာပေါ့နော်လူလူကပြက်ပြက်တသားဆန့်ကျင်ရမယ်ဆိုပြီးတော့ NLD ပါတီရဲ့နာယကဦးဝင်းထိန်ကလည်းဒီကနေ့အခုလိုပြောကြားလိုက်ပါတယ
်တရားဝင်ဆိုတာဒီလူလူကလည်းမင်းနေပြီခါတယ်ဒီလူလူကလည်းရင်းချင်ခါတယ်ပုပ်ပုသမဏဘုရားမြင့်တဲ့နိုင်ငံတော်နိုင်ငံတော်ဆန်းစစ်ကြီးခလာကြီးဆိုတဲ့နေရာကိုယ်ကြီးမင်းနေအောင်လာမထူးဆက်ခင်ပါမထူးဆက်ခင်ပါကနာနဲ့ကနာပါသူကတော့အာနာနဲ့သူ့ရဲ့ပါတီနဲ့အမေရှင်သူ့ရဲ့ကိုကြီးကဆက်ကြတယ်ပူဇော်ပေးလို့ရတာနိုင်ငံကမပါဘူးဆိုတာထင်ရှားတယ်ဘာကြောင့်အခုကျွန်တော်ကိုဗစ်မင်းကြီးနဲ့ပတ်သက်ပြီးတင်ငန်းလုံးလုပ်ခဲ့ရောက်နေတယ်။ဒီဆီထုတ်ရတဲ့ဝက်တည်းအဲ့ဒါနဲ့မတူဘူးဒီပြည့်ချင်ကနိုင်ငံစီဝါရေးကြားတယ်။ဒါဒီပြည့်ချင်။အဲ့လိုချိန်မှာဒီလိုမထောက်မညာအနာဒိန်းကအမြုံမြင်နေတယ်။အမြင်ကြီးမြောက်နေလို့ကျွန်တော်မြင်တော့ကာဒီကျွန်တော်တစ်ချက်ကတော့တိုင်းပြည်သမိုင်းကိုတန်ကြည့်လို့ကျွန်တော်အဲ့ရှိနေကြည့်ပြီ။ကံကွက်ချတဲ့လူတွေကိုကြည့်ကြည့်မြွေခ
နာဒိင်းကလည်းသွေးရတယ်။ဘုရားကြီးနေလဲအနာဒိင်းလည်းကြောင်းဘူး။26ရက်ကာလမှာမန္တလေးစီးပွားရေးဖြစ်ထုတ်ကြပါတယ်။တရားလည်းပြီးရတယ်။နောက်ဘုရားကြီးဆုံးမဘုရားကြီးတရှိသူတို့လုပ်ခဲ့ရမှာသူတက်ရအတိုင်းရှိတယ်။တစ်ချိန်ပေါ်လာတယ်။နိုင်ငံသူတို့ချင်းကြီးမစင်တော့စီးပွားရေးရောလူမျိုးရောနိုင်ငံရောအမှန်တရားလုပ်ကြ။နိုင်ငံကမင်းကနိုင်ငံကဓမ္မကြီးလူရမှုနဲ့အဆင်ပြေခဲ့တာ။ဘုတော်သမီးကြက်လာတဲ့အခါမှာစိုးရတဲ့လုပ်ခဲ့ကြတာလေဟာမပြီးသေးလား။စီးပွားရှိတယ်။ဒီဘဝမကြတာစီးပွားရှိတယ်။တော့တော်လည်းဒီလူတို့မမြင်ခဲ့ဘူး။ဇွန်လမျိုးကိုပူဇော်ပေးတယ်။ဒီမိုကရေစီကိုပူဇော်ပေးတယ်။ဒါလည်းပူဇော်ပေးဆိုတယ်။နောက်အဓိပ္ပာယ်ကတော့2020ဘောက်ပြောမှာ။ဒီလူလူကခဲနဲ့နေပေးလိုက်လို့ပြောဖို့စိစက်ဆုံးရတယ်တော့မယ်။ဆိုတော့ခေါ်တော့တယ်။ခေါ်တော့တယ်။အဲ့ဒီချိန်မှာဒီလိုနဲ့ဖြစ်တယ်။ဆိုတော့ခေါ်တော့ဒီမှမပြီးတော့ဘူး။လွတ်တော့လည်းဒီမှမပြီးတော့ဘူး။ဆိုတဲ့ကော2008ဖွင့်ပြီးဝင်ချင်တာဟုတ်ရဲ့။လုံးဝကျပါပြီအဲ့ဒါသူတို့ပါဝင်ရေးဆွဲတဲ့ကိုဥပဒေကိုလက်နေရတာရှင်းနေဖြစ်တယ်လို့ကျွန်တော်အဲ့လိုပြောတယ်အဲ့တော့ရှင်းကောင်းတာတိုက်ပြီးပဲဒီပုဂ္ဂိုလ်ဒီအာရဏိနာတိုက်ပြီးနေလူရွတ်တွေ့တာသူတို့ပူဇော်စီဝါတဲ့လားနော်အဲ့ဒါရဆက်စုပ်လို့ဆိုပြီးလားလို့ကတ်မှတ်ကောင်းတာလေဒါကြတော့သူခဲ့တာပြောရမယ်ဘုရားမကြီးမရောက်နိုင်တာသူနဲ့သူမိသားစုကတိုက်ပြီးမှကြီးကြီးတဲ့ချမ်းသာနေတယ်လည်းပြီးကမ္မရောဂါခေါင်းဆောင်နဲ့ကြည့်စီအဲတော့ကမ္မရောဂါခေါင်းဆောင်နဲ့အဲ့လိုလူမျိုးဆက်ထောက်ခံနေလို့ဆိုတော့ဒီကမ္မရောဂါဒီလူလူကအစတော့မထောက်ခံရတဲ့ကမ္မရောဂါသူကဒီလူလူရေရှားမုန်းစည်းရဲ့ကမ္မရောဂါဖြစ်တယ်အဲတော့ကျွန်တော်အခုအချင်းအောင်ပြောနေတာတိုင်းပြည်တရားတွေနိုင်ငံနိုင်ငံသားတွေမျိုးတိုင်းမျိုးရင်းပွဲချင်းတွေကောင်းဆောင်ကြည့်ခေါင်းဆောင်မှုကိုလိုက်နာပြီးတော့ယုံကြည်ပြီးတော့အထက်နဲ့မဲပေးခဲ့တယ်အခုကျွန်တော်ကောင်းစည်းစားကြည့်နေတယ်လို့ဆိုအပ်ပေါ့ချက်ချီးပြီးတော့မှအကုန်လုံးသုံးရနေပြန်စခြင်းနဲ့လုပ်ရခန္ဓာသိမ်းနဲ့လုပ်ရဟာမမှန်မှုဆိုရင်ကြောင့်တက်မိကြရတယ်တက်နေတဲ့သူကိုဆန့်ကျင်သေးပါဆန့်ကျင်တယ်ဆိုတာအကြမ်းဖက်မှုအကြမ်းဖက်တယ်ကျွန်တော်တို့ကောင်းဆန်းကြီးဆမရက်ကြီးကအကြမ်းဖက်တော့နီးနေ Simple disobedience ပေါ့ဒါမဟာမဂ္ဂန်ကြီးတုံးနေတယ်အဲ့ဒီနီးနေသူလုပ်မရဘူးဆန့်ကျင်တဲ့ကြောင်းလည်းပြောပြတဲ့နေတို့ပြဆုံးရည်လေးကိုလည်းဝင်ပောက်ဝင်ပြီးတော့မပါခင်ဘူး။အဲဒီချိန်မှာကျွန်တော်တို့တောင်ဆန်းစီရဲ့ယူစစ်မကြခင်ကုံဆုံးတော့ကျွန်တော်အသက်ရှင်နေပြီတောင်ဆန်းစီ26နှစ်ကိုင်းနေပြင်ဆင်နေနေအဲ့ဒီပြီးတော့လည်းမန္တလေးရဲ့ဒီမိုကရေစီကဲ့သို့ရှာတဲ့ဆက်ကပ်ပါဒီမိုကရေစီဟာရှင်းပြမှာမဟုတ်ရှင်းပြအောင်လည်းကျွန်တော်ဒုတိယဒီယူစစ်ကနေပြီးတော့လောက်သွားနေတယ်လို့ဆိုယူစီတယ်ဆိုတဲ့ကြောင့်ပြောခြင်းနဲ့
ဒါကတော့ NLD ပါတီနာယကဦးဝင်းချိန်နေပြည်တော်ကနေပြောကြားခဲ့တာဖြစ်ပါတယ်။ဒီတင်းကနေလင်းရကြီးအချိန်လေးကဒီ NLD အစိုးရနဲ့လွှတ်တော်ကိုယ်စားလှယ်တွေကိုဖမ်းဆီးပြီးတော့မှစစ်တပ်ကအာဏာသိမ်းယူခဲ့တာပါ။နေပြည်တော်စီပင်ရိတ်သားထဲမှာရှိနေတဲ့လွှတ်တော်အမတ်တွေကိုရဲတပ်ဖွဲ့နဲ့စစ်တပ်ကနေဖိတ်ဆို့ထားပါတယ်။ဒီလောက်ရက်ကဒီသူတို့ကိုပြန်ပေးဆွဲထားတာဖြစ်နေတယ်လို့ဆိုပြီးတော့မှ NLD ပြည်သူ့လွှတ်တော်အမတ်မတ်စင်မအောင်က VOA မြန်မာပိုင်းကိုအခုလိုပြောကြားပါတယ်
။မင်္ဂလာပါရှင်။တနင်္လာနေ့ကလွတ်တော်စတင်ကျင်းပဖို့နေပြည်တော်ကိုရောက်ရှိနေတဲ့လွတ်တော်အမတ်တွေဟာသူတို့နေထိုင်ရာစီရင်ရိတ်တာမှာရဲတပ်ဖွဲ့နဲ့စစ်တပ်ကနေပိတ်ဆို့ထားကြောင်း NLD ပြည်သူ့လွတ်တော်ကိုယ်စားလှယ်မတ်စင်မအောင်က VOE ကိုပြောပါရယ်လက်ရှိနေပြည်တော်မှာရောက်ရှိနေတဲ့လွတ်တော်အမတ်တွေရဲ့အခြေအနေနဲ့ပတ်သက်လို့လွတ်တော်အမတ်မတ်စင်မအောင်ကိုဆက်သွယ်မေးမြန်းထားပါရယ်ရှင်ကျမအင်ဂျင်နိုင်ပါဟုတ်ကဲ့မတ်စင်မအောင်ရေအခုနောက်ဆုံးနေပြည်တော်မှာဒီလွတ်တော်အမတ်တွေရဲ့အခြေအနေကိုပြောပြပါအောင်ရှင်
မာဥစ္စာရုံးတော့လေအဲ့ဒါလည်းလာရဲ့ပုံမှန်တစ်ချက်ကြရတယ်နော်မနေ့က3000လောက်ကြာအဲ့ဒါလည်းဒီပုံမှန်မျိုးပြတ်သွားပြီဒီစီးလေးမှာဆက်သွယ်လို့မရတော့ဘူးနောက်ပြီးတော့ကျွန်တော်တို့တော့လည်းဆက်လို့ပေါ်လို့ရအောင်ဟိုဘာပေါ့ဒီနေ့ဒီတော့တော့အဲ့ဒီဒီအိမ်မှာအိမ်ကသူ့ပါလာတဲ့ဒီသားလေးကျန်ဖို့တော့မှာပြေးလို့ရအောင်အဲဆက်လို့လည်းမရဘူးဘယ်လိုလဲမရဘူးဆိုတော့ဥစ္စာရုံးတော့တော့ဆင်းမှုစီးပြီးအဲ့ဒီကနေ့ချက်မှာပဲ
အခုအဲ့တော့လွတ်တော်အခုခေါ်မဲ့အချိန်ကြီးရောအခုဘာနောက်ပိုင်းပေါ့နော်ဘာတွေဖြစ်မလဲဆိုတာသိရသေးလဲရှင်ဘာတွေဆက်ဖြစ်မလဲဆိုတာ
အခုကကျွန်တော်တို့ကဘာမှလည်းအကြောင်းမကြောက်ဘူးဒီကောင်းလေးမထွက်အောင်ဆိုတာပဲသိရမှာလေအခု7နာရီဝေးချင်လောက်မှဆိုတော့ကျွန်တော်တို့ဒီကနေ့ပြတ်တာအခုကပေါ့မနေ့3နာရီလောက်မှနေစားဥပမာဖုန်းလေးဟိုရင်ပြန်ရတာ ก็ได้เลยนะมาหมดเลยนะเนี่ยเนี่ยครับอ๋ออกูโหไม่ถั่วอูสุดเลยฮะลาไปจ้าล่ะตรุดิสิทธิ์ถักกะล่ะบดุรีลาไปแล้วดิสิทธิ์ถักกะบ่ท่านนี่รู้ล่ะไม่รู้จ้ะท่านนี่รู้ล่ะไม่รู้เนาะพี่รู้ว่าดิปีนี้ล้านนี่เอามาแล้วคงไปกว่าแล้วรู้ดีเนาะดีเหมียวนี่ยุติธรรมจี้ออกมาล่ะดิอ่ะหัวบ่เนาะดีๆๆดิสิอนาคตจะมีออกมาขึ้นไปดิเนี่ยสุดแล้วเราก็ถึงอ๋อเออพี่รู้ว่ามาแล้วไม่รู้อะทีนี้กูบ่เอาค้านไ တဲ့စီမင်းဝင်ရပတ်ပတ်လည်းမှာဒီကြောင်ကြောင်ဝင်တဲ့အတက်ကြီးထားပါတယ်။နောက်ပြီးအတွင်းစီမှာကြတော့လာရဲလို့မျိုးပေါ့။အဲ့တော့ရဲကတော့သူတို့လည်းမသိဘူးကွ။သူလည်းမသိဘူးပေါ့နော်။အဲ့ဒီတက်တက်မှုရဲ့အော်လည်းအကုန်လည်
းဟုတ်ကဲ့။အဲ့တော့မက်ဆစ်မအောင်တို့ရောအချိန်ကြီးကိုစိုးရိမ်နေလားရှင်။အခုအချိန်ကြီးကဘယ်လောက်ထိစိုးရိမ်နေရလဲရှင်။
အချိန်ကြီးကစိုးရိမ်လားဆိုတာကပုံမှန်အချိန်ကြီးလည်းမဟုတ်ဘူး။ဒီပေါ်လို့တော့ပုံစံလေးဖြစ်တယ်။လို့တော့ကောင်းဖို့ဟိုဖြစ်တယ်ဆိုတော့တရားလည်းတင်းနေရကြရတော့တော့ဈာမကြီးကိုအခုဆက်ပြီးတော့ပဲအဲ့နိုင်ဆုံးစိတ်ကိုဟိုပေါ်တော့ relax ဖြစ်အောင်ဈာမကြီးကိုဆက်အဲ့လိုပုံစံမျိုးနဲ့ပဲနေနေတာဘာမှလည်းမသိဘူးဘာဖြစ်နေလဲဆိုပါလေ။
ဟုတ်ကဲ့အဲ့တော့လက်ရှိမြန်မာနိုင်ငံမှာဒီစစ်တပ်ကအာဏာကိုထိမ့်သိမ်းလိုက်တဲ့ဆိုတဲ့အပေါ်မှာပေါ့နော်အမေရိကန်အပါအဝင်ကုလသမဂ္ဂနဲ့အခြားနိုင်ငံတကာအစိုးရအဖွဲ့တွေကနေပြီးတော့လေစိုးရိမ်တကြီးနေပေါ့နော်ကန့်ကွက်ပြောဆိုတာတွေဟိုနောက်ပြီးတော့ဒီလိုမျိုးအာဏာမသိမ်းဖို့ပေါ့နော်ဟိုညှိနှိုင်းဆောင်ရွက်ဖို့လက်ရှိအာဏာရအယတ္တအစိုးရနဲ့အညှိနှိုင်းဆောင်ရွက်ဖို့ပေါ့နော်ဒါမျိုးတွေကိုသူတို့ချက်ချင်းပဲပေါ့နော်သူတို့ရဲ့သဘောထားတွေကိုကြေညာချက်ထုတ်ပြန်ပါတယ်ဆိုတော့ဒီပေါ်မှာမက်ဆမအောင်တို့လွတ်တော်အမတ်တွေဘက်ကဘယ်လိုမြင်ပါလဲရှင
်ဒီဟာလူစီစဉ်ကူပြောင်းလေးတွေကောင်းတဲ့လက္ခဏာမဟုတ်ဘူးလေကျွန်တော်တို့ရရှိမှုတွေပြောချင်တာပေါ့နော်ဘာလို့လဲတကယ်တကယ်ရေးရတော့လူစီရဲ့ရင်းနှီးရေးရတော့လူစီခံပါအားကောင်းရေးတွေရောဒီလိုမျိုးတိုင်းမှာဒီလိုဖြစ်တဲ့အခြေအနေကဘလို့မှကောင်းတယ်လို့ပြောလို့မရဘူးလည်းစိတ်ပြည့်စံအောင်ပြောရမယ်ဆိုရင်ဒီဒီဒီဘက်ကဆိုတော့ဟိုနိုင်ငံကမှာလဲကျွန်တော်တို့တိုင်းပြည်ကဘာလို့ဒီလိုနိုင်ငံကကြောက်ရတော့တော့ဒီကမ္ဘာအမိသားစုဝင်ဖြစ်နေတကယ်ဟိုဟိုတက်တက်ကပေါင်းဆောင်ရဖို့အားလုံးနေတဲ့အချိန်ကတိုင်းပြည်နဲ့တက်တက်ပြုတော်နေတဲ့အချိန်ကမှာအဲဒါမျိုးဖြစ်တာကတော့တိုင်းပြည်တွေကနောက်ပြီးတော့ဒီမိုကရေစီအဲဒါကဘောဘောဝါတော့ကောင်းတဲ့လက္ခဏာမဟုတ်ပါဘူးအဲတော့ဒါတော့လက်ရှိမပြတ်ပါဘူးလေဆောက်ရှင်းနေလို့တို့ပါတယ်ဒီအချိန်လေးကောင်းဆောင်ပိုင်းရဲ့ဦးစီးဥဆောင်ပြုတဲ့သူတွေတဲ့ကမ္ဘာကောင်းဆောင်တွေနဲ့ဒီခင်းကျင်းရဲ့ညီနိုင်မှုကိုဆောက်တည်နေတာတော့ဘာလို့ခံစားရပြန်ပြီးသောဆန္ဒကိုဆန္ဒနေ
ဒါကတော့နေပြည်တော်စီပင်ရိပ်သာမှာပိတ်ဆို့ခံထားရတဲ့ NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်မက်ဆင်မအောင်နဲ့ဆက်သွယ်မေးမြန်းခဲ့တာပါရှင်ကျမအင်ဂျင်နိုင်ပါ
တကယ်တော့ဒီနေ့ရဆိုရင်ဒီနေပြည်တော်မှာပြည်သူ့လွှတ်တော်ကိုပြန်လည်စတင်ဖို့စီစဉ်ထားတာပါလွှတ်တော်တဲ့ပုံအတွက်နေပြည်တော်ရောက်နေကြတဲ့ကိုယ်စားလှယ်တွေကိုဖမ်းဆီးထိန်းသိမ်းထားတာဖြစ်ပါတယ်ပြည်내နဲ့တိုင်းဒေသကြီးလွှတ်တော်တွေကလွှတ်တော်ကိုယ်စားလှယ်တွေကိုလည်းတနင်္လာနေ့အစောပိုင်းကဖမ်းဆီးထိန်းသိမ်းခဲ့ပေမဲ့လည်းတချို့ကတော့ပြန်လွှတ်ပေးတာရှိပါတယ်အခုလိုမျိုးပြန်လွှတ်ပေးတာနဲ့ပတ်သက်လို့မမေခါကရန်ကုန်မြို့ကနေပြီးတော့သတင်းပေးပို့ပါရစေ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်အစိုးရအဖွဲ့ဝင်တွေနဲ့လွှတ်တော်အမတ်တချို့ကိုဖမ်းဆီးထိန်းသိမ်းထားတယ်လို့ပြန်လွတ်လာသူတချို့လည်းရှိခဲ့တဲ့အကြောင်းတင်ပြပေးကြပါမယ်ကျွန်မမိခပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးနိုင်ငံတော်ဝန်ကအစိုးရတာဝန်ရှိသူတွေအာဏာရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကခေါင်းဆောင်ပိုင်းတွေနဲ့တက်ကြွလှုပ်ရှားသူတွေကိုပါဖမ်းဆီးခဲ့တာပါနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တော်ဆန်းစုကြည်သမရဦးဝင်းမြင့်တို့ကိုနေပြည်တော်ကနေအိမ်မှာပဲဆက်လက်ထိန်းသိမ်းထားတယ်လို့တရင်မီထွက်နေပါတယ်။နေပြည်တော်မှာကျင်းပမဲ့လွှတ်တော်စစ်ကိုတက်ရောက်ဖို့ရောက်နေတဲ့ကိုယ်စားလှယ်တွေနေထိုင်ရာနေရာကိုလည်းလုံခြုံရေးတပ်ဖွဲ့တွေဝိုင်းထားပြီးအသွားလာကန့်သက်ထားတယ်လို့ NLD ပါတီအမျိုးသားလွှတ်တော်ကိုယ်စားလှယ်ဥပမျိုးတင်က VOE ကိုပြောပါတယ
်။နောက်ဆိုကြီးကဈေးသုံးလိုက်ပွင့်နေရစီပင်စီဝင်းကိုပြစ်ချတယ်နော်။ရေရောအခုတက်ကောလာချာအဲ့ဒါဆက်သွယ်ပြန်ခေါက်ကမရတော့ဘူးအင်တာနက်လိုင်းလည်းပိတ်ထားတယ်ဖုန်းလိုင်းလည်းတော့ချုပ်ပိတ်ထားတယ်အခုကဆက်သွယ်ရတာပေါ့နော်ဒီလိုလိုတော့ကိုယ်စားလှယ်တွေရောမျိုးသားလှုပ်တော့ကိုယ်စားလှယ်အားလုံးရှိတယ်ပေါ့မင်းတို့ရှင်းဘာမှမသိအောင်ဆက်သွယ်လို့မရဘူးဟိုလုံးတော့ဖွင့်ရဲ့ဆုံးရချက်တိုင်းပေါ့နော်ကျွန်တော်တို့အနေနဲ့လှုပ်တော့ကိုယ်စားလှယ်တွေဘောထားကြတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီလိုတော့ကိုယ်စားလှယ်တွေမျိုးသားလှုပ်တော့ကိုယ်စားလှယ်တွေရတယ်ဟာရှင်းမထုတ်တာအဲ့တော့ဒီကောင်တို့ကရှိလာလို့ရှိရင်ဘောလုံးတော့ဖွင့်ရဲ့ဆုံးဖြတ်ချက်တိုင်းနဲ့ဆိုင်းတာဆောင်ရမယ်ဆိုတဲ့ကြောင့်ဒီကနေထုတ်ပြန်လို့ရှိရင်ဒီကနေပတ်သက်လို့လိုက်တာပဲ
ဟုတ်ကဲ့ပါရှင
်အဲ့ဒါတော့တင်းတင်းတော့ထားတယ်ကျွန်တော်တို့စိုးရင်ကအဓိကအချက်ကတော့တစ်ခုပေါ့နော်အပြည်သူတွေကိုစိုးရင်လည်းနောက်တစ်ချက်ကပေါ်ကြီးကုန်ပြည်ကဥရီဆက်ပတ်သက်ပြီးတော့ထုတ်ပြန်ပါလိမ့်ဟုတ်ဒီလိုဥရီဟိုပေါ်ကြီးကုန်ပြည်ကဥရီကိုပေါ်ဖြစ်တယ်ဒါဒီလိုလဲကျွန်တော်လည်းခံစားတယ်
လွတ်တော်ကိုယ်စားလှယ်တွေနေထိုင်ရနေရာမှာလုံခြုံရေးတပ်ဖွဲ့တွေကန့်သက်တားမြစ်ထားပေမဲ့နေရေးထိုင်ရေးလက်လုံးမှာအခက်အခဲရှိဘူးလို့လည်းပတ်ကန့်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးအောင်ဟိန်းမင်းကပြောပါတယ်။စလဲရရောအစင်ပြပါတယ်။ကျွန်တော်လည်းအခုမှအဆက်အသွယ်ရတော့မှလမ်းချေကြည့်နေတဲ့အချိန်ဖြစ်တယ်။စီပင်အရေးတော်ဝင်ရတော့အေးအေးဆေးဆေးဖြစ်ပါတယ်။ပြင်ကနေပဲတက်ကဝို
လည်းခက်ခဲနေပါလေ။အာနာသိမ့်လိုက်ပြီးတဲ့နောက်ဖမ်းဆီးခံရသူတွေကတချို့ကိုအာနာပိုင်းတွေပြန်လွှတ်လိုက်တာလည်းရှိပါသေးတယ်။ဘကိုးတိုင်းပြည်မျိုးနယ်မှာဆိုရင်လည်းဖမ်းဆီးထားသူ၈ယောက်ကိုပြန်လွှတ်ပေးခဲ့တဲ့အကြောင်းကိုယ်တိုင်ဖမ်းဆီးခံခဲ့ရတဲ့ဘကိုးတိုင်းတိုင်းလွှတ်တော်ကိုယ်စားလှယ်ဦးကျော်စရာက VOE ကိုပြောပါရစေ
။နောက်မနက်၄နာရီလောက်မှာဟိုစီကားတစ်စီးဒုတစီးဖြူလေးတစီးပါနှစ်စီးနဲ့ကျွန်တော်တို့အရှိကိုရောက်လာတယ်ခံမှန်းလာတော့10ယောက်နဲ့15ယောက်ချာရှိမယ်ထင်ပါတယ်တကယ်စီကိုင်းရဲ့ကျဲရဲ့လာပြီးတော့ခေါ်ပါတယ်အဲ့ဒါလေးပြောတယ်ဂျင်းမင်းမှာရှိတဲ့ခါလိုက်ရ85ကိုခေါ်တော့ပါတယ်အဲကျွန်တော်အရင်ဆုံးရောက်တယ်အဲ့ဒီခါမှာတို့မစ်ရှင်တစ်ခုကိုဆောင်ရွက်ဖို့အတွက်အစင်းလေးပြင်ထားတဲ့ပုံစံမျိုးကိုတွေ့ရတယ်ပေါ့နော်ဒါဟိုရှေ့တန်းနေမှာပဲဝိတက်ဝိလိဝိတက်ရှိတဲ့uniform နေနဲ့ကျွန်တော်တို့အစင်းင်းဖြစ်နေတယ်။ဒီမျိုးပေါ်ကစုစုပေါင်း၈ယောက်ပေါ့။၉နာရီမှာတော့တစ်ခါဆောင်မှုရောက်လာတယ်။ရောက်လာပြီးတော့ဒါကသူတို့အထက်ကစီကိုင်းရရဆောင်ရဖြစ်နေတာကိုကျွန်တော်တို့ကထိခိုက်ညံ့ကြရပဲ။အင်းနိုင်ရရောက်ပြန်လာပြီးတော့ပို့ဆောင်ပေးပါမယ်ဆိုပြီးတော့မနေ့၉နာရီမှာဟို၈ယောက်လုံးအင်းနိုင်ရရောက်လိုက်ပြီးပြန်ပို့ပေးပါတယ်။ဥပဒေပေါ်နေရဆက်လက်ပြီးတော့ရင်ဆိုင်သွားမယ်။နောက်တစ်ခုကကျွန်တော်တို့ပါတီရဲ့စီးစီးများရဲ့ဆုံးဖြတ်ချက်အတိုင်းဆက်လက်ရင်ဆိုင်သွားမယ်။ဒါနဲ့ကျွန်တော်မိသားစုရဲ့လုံခြုံရေးတက်ကတော့အင်မတန်မှစိုးရိမ်ပါတယ်။မနေ့မလင်းသေးဘူးမောင်းနေတော့အချိန်မှာကျွန်တော်တို့ကအင်အားနဲ့တုံးနေအင်ကိုဝိုင်းနေအတရားဓမ္မခေါ်ဆောင်တဲ့ပုံစံမျိုးပဲဖြစ်ပါတယ
်မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုဖြစ်ပေါ်ခဲ့တဲ့အပေါ်ကုလသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံတကာအတိုင်းအဝန်းကစိုးရိမ်ကြောင်းသဘောထားတွေပြောဆိုခဲ့သလိုထိမ့်သိမ်းထားသူတွေကိုချက်ချင်းပြန်လို့ပေးဖို့လည်းတိုက်တွန်းထားပါတယ်ရှင်ကျွန်မမိခါပါရန်ကုန်ကနေတည်င်းပေးဖို့ထားတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းကနေပြီးတော့ Washington မြို့တော်ကနေတိုက်ရိုက်အတန်းထွက်နေပါတယ်ရှင်။ November ရွေးကောက်ပွဲရလဒ်ကိုဒီမြန်မာနိုင်ငံမှာအတိမပြုနိုင်အောင်လို့စစ်တပ်ကအာဏာသိမ်းခဲ့တဲ့အပေါ်မှာနိုင်ငံတကာကလည်းဝေဖန်တုံ့ပြန်ပြီးတော့အခြေအနေကိုအနီးကပ်စောင့်ကြည့်နေကြပါတယ်။ American နိုင်ငံအပါအဝင်ဒီနိုင်ငံတွေရဲ့ထုတ်ပြန်ပြောကြားချက်တွေကိုတော့မအေးသနာကျော်ကစူးစီးပြီးတော့တင်ပြပါမယ်ရှင်
။မြန်မာနိုင်ငံမှာစစ်တပ်ကရွေးကောက်ပွဲရလဒ်ကိုမကျေနပ်ဘဲလွှတ်တော်စတင်ခေါ်ယူမဲ့နေ့မှာအာဏာသိမ်းလိုက်တာကိုနိုင်ငံတကာကပြင်းပြင်းထန်ထန်ကန့်ကွက်ရှုတ်ချပါသည်အမေရိကန်ဆိုရာအင်ဂျီရောကြေညာချက်မှာတော့တမရော်ပါဝင်တခြားအဖွဲ့အစည်းများအားလုံးအနေနဲ့ဒီမိုကရေစီစံနှုန်းများနဲ့ဥပဒေစိုးမိုးရေးကိုအလေးနက်ထားလိုက်နာပြီးအခုဖမ်းဆီးထားတဲ့ပုဂ္ဂိုလ်တွေကိုအမြန်ဆုံးလွှတ်ပေးဖို့တောင်းဆိုပါသည်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်စ်ကလည်းမြန်မာပြည်သူလူထုရဲ့ဆန္ဒကိုလေးစားလိုက်နာဖို့တောင်းဆိုကြောင်းတွစ်တာလူမှုကွန်ရက်စာမျက်နှာမှာရေးထားပါသည်ဗြိတိသျဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကတော့လူတို့ရဲ့ဆန္ဒပွဲကိုလေးစားဖို့ဒေါ်ဆန်းစုကြည်နဲ့ဖန်ဆီးထားတဲ့ခေါင်းဆောင်တွေကိုပြန်လွှတ်ပေးဖို့တွေ့တဲ့လူမှုကွန်ရက်စာမျက်နှာမှာတိုက်တွန်းထားပြီးတော့သူတို့အနေနဲ့လည်းဥရင်နဲ့မညီဖန်ဆီးထားတာကိုရှုံချကြောင်းရေးထားပါသည်မြန်မာအင်ဂျီချင်းလည်းဖြစ်မြန်မာအစိုးရနဲ့စစ်တပ်ပေါ်ဩဇာလွှမ်းမိုးမှုလည်းရှိတဲ့တရုတ်နိုင်ငံကတော့မြန်မာနိုင်ငံမှာဖြစ်နေတဲ့ကွဲလွဲမှုတွေကိုဖွဲ့စည်းပုံအခြေခံဥပဒေအောက်ကနေလျော်ညီစွာကင်တွယ်သွားနိုင်ပြီးနိုင်ငံရေးနဲ့လူမှုရေးတည်ငြိမ်မှုကိုထိန်းသိမ်းချဖို့ဒီကနေ့လည်းတိုက်တွန်းသွားပါသည်
။中国是缅甸的友好邻邦，我们希望缅甸各方在宪法和
မြန်မာနိုင်ငံကဖြစ်ပြနေတဲ့အခြေအနေတွေနဲ့ပတ်သက်လို့ပို့ပြီးနားလည်သဘောပေါက်အောင်ကြိုးပမ်းနေကြောင်းလည်းတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရဝေါင်ဝမ်ဘင်းကဗေကျင်းမြို့တော်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။တရုတ်နိုင်ငံကမြန်မာနိုင်ငံရဲ့ရင်းနှီးတဲ့မိတ်ဆွေနိုင်ငံဖြစ်ကြောင်းနဲ့မြန်မာနိုင်ငံကကွဲလွဲမှုတွေကိုဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီဖြေရှင်းဖို့ဥပဒေနဲ့အညီဆောင်ရွက်ဖို့နဲ့နိုင်ငံရေးလူမှုရေးအရာတည်ငြိမ်အောင်ထိန်းသိမ်းနိုင်ဖို့မျှော်လင့်ကြောင်းလည်းပြောဆိုထားပါသေးတယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးဝေါင်ယီဟာမြန်မာနိုင်ငံကိုအရင်လောက်ကပဲလာရောက်သွားသေးခဲ့ပြီးတော့မြန်မာနိုင်ငံစစ်တပ်အကြီးအကဲဗိုလ်ချုပ်မူချင်းမဲအောင်လှိုင်နဲ့တွေ့ဆုံသွားခဲ့သေးတာပါ။သူတွေ့ဆုံချိန်မှာဒီအာဏာသိမ်းတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူ့ကိုအရေးကြီးပြောသေးလားဆိုတဲ့မေးခွန်းနဲ့ဒီလိုအာဏာသိမ်းမှုကိုတရုတ်အနေနဲ့ရှုံးချမှာလားလို့မင်းမြန်တာကတော့မစ္စတာဝန်ကမဖြေနဲ့သူပြောကြားပြီးသားကိုပဲထပ်ပြီးတော့ပြောကြားသွားခဲ့ပါတယ်။မြန်မာနိုင်ငံဒီမိုကရေစီဖွံ့ဖြိုးရေးနဲ့ငြိမ်းချမ်းရေးအတွက်အထူးထောက်ပံ့ပေးတဲ့ဂျပန်နိုင်ငံကလည်းအခုအချိန်တွေကနေပြီးတော့ဒီမိုကရေစီနည်းကြပြောဆိုဆွေးနွေးမှုနဲ့ငြိမ်းချမ်းဖြေရှင်းသွားနိုင်မှုအရေးကြီးတယ်လို့ယုံကြည်ကြောင်းသတင်းစာရှင်းလင်းပွဲတစ်ခုမှာဂျပန်အစိုးရဝန်ကြီးချုပ်ကတ်ဆူနိုဘု ကတ်တူကပြောသွားပါတယ်။
我国は民主的プロセスにのっとり、当事者が。
デモクラシーにならない批判者を大統領まで。一番そうやねね、マネガマ要しにで、一番なんかあのや論争に、世界やぶ、あたないぞ、そういうピザばめ。どのでもマネガマ要にで、一番なんかあのご。
Comment on the developments in Myanmar today.
Well, these are rather disturbing developments.
I'm aware of the disturbing developments.ဒီနေရာမှာဒီမိုကရေစီစံနှုန်းတွေကိုလိုက်နာဆောင်ရွက်ချက်ကိုပြည့်ရတောက်ချာနေကြပဲအမေရိကန်ပြည်ထောင်စုကနေဒါဗြိတိန်ဖြင့်ဥရောပနိုင်ငံတွေနဲ့အတူဝန်ဝင်တိုက်တွန်းထားပါတယ
်။ဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်ကတော့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေတွေဟာအထူးစိုးရိမ်စရာကောင်းကြောင်းရုပ်မြင်သံကြားမိန့်ခွန်းတစ်ခုမှပြောကြားသွားပါတယ်။ကုလသမဂ္ဂကတော့အခုလိုရွေးကောက်ပွဲမဲရလက်ကိစ္စအစိုးရနဲ့စစ်တဲနှိမ့်မရပဲစစ်တပ်ကအာဏာသိမ်းတော့မယ်ဆိုတဲ့သတင်းတွေထွက်နေကြတဲ့ကဒီလိုဒီမိုကရေစီနည်းလမ်းနဲ့မကိုက်ညီတဲ့ဆောင်ရွက်ချက်တွေမလုပ်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းနေကြတာဖြစ်ပြီးအခုဖမ်းဆီးမှုတွေစတင်လှုပ်လှုပ်ချင်းပဲလေကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြင်းပြင်းထန်ထန်ရှုတ်ချကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်ဥရေပြူရေးစီမံခန့်ခွဲရေးနဲ့တရားရေးဆိုင်ရာအာဏာအလုံးကိုစစ်တပ်ကိုလွှဲပြောင်းပေးလိုက်တဲ့ဆိုတဲ့ကြေညာချက်အတွက်အထူးစိုးရိမ်ကြောင်းနဲ့ဒါဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုအကြီးအကျယ်ထိခိုက်စေနိုင်ကြောင်းလည်းပြောကြားထားပါသည်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်ရေးအထူးကိုယ်စားလှယ်တော့မ်အန်ဒရူးစ်ကလည်းအခုနောက်ဆုံးဖြစ်ရက်နဲ့ပတ်သက်ပြီးတော့တုံ့ပြန်ပြောကြားရမှာမြန်မာနိုင်ငံကဒီမိုကရေစီလမ်းစဉ်လုံးဝပြောင်းပြန်ဖြစ်သွားပြီ။အခုလောက်ရကတိတ်ကိုတရားလွန်ပါတယ်လို့ပြောတော့ပါတ
ယ် democracy has been overturned by the generals many people are now in detention the constitution that the generals wrote
အခုလူတွေအများကြီးဖမ်းခံထားရပါတယ်မြန်မာစစ်ဘုတ်ချုပ်ကြီးတွေပဲရေးထားတဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေလွန်ခဲ့တဲ့48နာရီကပဲသူတို့လိုက်နာပါမယ်ဆိုပြီးတော့ဂရီကူကိုပြုတ်ထားတဲ့အရာကိုသူတို့လုံးဝစန့်ကျင်ဘက်လှုပ်လိုက်ကြပါတယ်ဒါကြောင့်ဒီလိုရက်ကတိတ်ကိုတရားလွန်တယ်လို့ပြောတာ
ပါစစ်တပ်ကတော့အခုလိုဖမ်းဆီးမှုတွေလှုပ်ဆောင်တာကရွေးကောက်ပွဲမဲမတမာမှုတွေကြောင့်လို့ပြောပြီးနိုင်ငံအာဏာအလုံးစုံကိုမဲဆင်းတွေစစ်ဆေးအတည်ပြုခြင်းပါဝင်လိုအပ်တဲ့အရေးယူဆောင်ရွက်မှုတွေပြုလုပ်နိုင်ဖို့အတွက်နိုင်ငံတော်ရဲ့ဥပဒေပြုရေးအုပ်ချုပ်ရေးနဲ့တရားစီရင်ရေးအာဏာအားလုံးကိုတက်မတော်ကာကွယ်ရေးဦးစီးချုပ်စီကိုလွှဲတာဝန်ပေးလိုက်ကြောင်းယာယီသမရဦးမြင့်စွေရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင
်။ဒါကတော့မအေးတနာကျော်စူစီတင်ပြခဲ့တာပါ။နိုင်ငံတည်တည်မှာရောက်ရှိနေကြတဲ့မြန်မာလူမျိုးတော်တော်များများကလည်းအခုလိုမျိုးစစ်တပ်ကအာဏာသိမ်းယူတဲ့အပေါ်မှာဒီမယုံကြည်နိုင်အောင်ဖြစ်နေကြပြီးတော့သူတို့အနေနဲ့ဒေါသထွက်ရကြောင်းမကြည်မနှက်ဖြစ်ရကြောင်းနဲ့ကန့်ကွက်ကြောင်းတွေကိုဒီသူတို့ရဲ့ဆန္ဒသဘောထားတွေကိုလူမှုကွန်ရက်တွေပေါ်မှာရေးသားပြီးတော့ဖော်ပြနေကြပါတယ်။ဒီမြန်မာနိုင်ငံလူ့ကိုယ်ရေးဆိုင်ရာကုလသမဂ္ဂတန်တမန်ဟောင်းရန်ဟီလီကတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာဟာဒီမိုကရေစီကိုဆော်ကားတဲ့လုပ်ရဖြစ်တယ်လို့အခုလိုတုံ့ပြန်လိုက်ပါတယ်
။ It's an assault to democracy, the fragile democracy that Myanmar currently had.
ဒါဟာဒီမိုကရေစီကိုဆော်ကားတဲ့လုပ်ရပါ။လက်ရှိမြန်မာနိုင်ငံရဲ့ဒီမိုကရေစီစနစ်ဟာအတင်းဆောင်မခံနိုင်တဲ့အခြေအနေဖြစ်ပါတယ်။ဒေါက်တာဆူဂျီအနေနဲ့ဒီမိုကရေစီစနစ်ခိုင်မာအောင်အာသွန်ခွန်ဆိုင်လုပ်မယ်လို့မျှော်လင့်ခဲ့ပေမဲ့မလုပ်ခဲ့ပါဘူး။သူ့လက်ထက်မှာသတင်းတော့တွေပို့ပြီးအဖန်ခံရတယ်။အခွင့်အရေးလှုပ်ရှားတောင်းဆိုတဲ့ကြောင်းသားတွေပို့ပြီးတော့အဖန်ခံရတယ်။အတိတ်မှာမရှိတဲ့ဥပဒေတွေကိုအတည်ပြုခဲ့တယ်။ရခိုင်ပြည်နယ်မှာလူမျိုးတုံးတပ်ဖြတ်မှုတွေဖြစ်ပွားခဲ့ပါတယ
်။ဥပဒေပြုရေးအုပ်ချုပ်ရေးနဲ့ဒီတရားစီရင်ရေးအာဏာကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုအာနာသိမ်းခဲ့တဲ့ဦးမြင့်စွေကဒီကနေ့လွှဲပေးခဲ့ပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့ဘာကြောင့်အာနာလိုချင်ရသလဲဆိုတာနဲ့ပတ်သက်လို့လဲဒေါက်တာရန်ဟီလီက AFP သတင်းဌာနကိုခုလိုပြောကြားပါတယ်
။ I mean I wanted to be the president so that he can stay in power. The reason he needs to stay in power.
မင်းအောင်လှိုင်ဟာအာနာကိုဖက်ဒရယ်ထားခြင်းနဲ့အတွက်သမရဖြစ်ချင်နေတာပါ။သူ့မိသားစုတွေရဲ့စီးပွားရေးလုပ်ငန်းတွေကြောင့်သူကအာနာလိုချင်တာပါ။စစ်တပ်ကလုပ်နေတဲ့စီးပွားရေးလုပ်ငန်းတွေစစ်တပ်နဲ့နှိစက်တဲ့ခရိုနီတွေသူတို့ပေါင်းပါတွေလုပ်နေတဲ့စီးပွားရေးလုပ်ငန်းတွေမှာသူ့မိသားစုရဲ့စီးပွားရေးတွေရှိပါတယ
်။ရွေးကောက်ပွဲရလဒ်အတိမပြုနိုင်အောင်လို့အခုလိုမျိုးအာဏာသိမ်းတဲ့လောက်ရောက်ကိုလုပ်ခဲ့တာပါ။ဒေါက်တာရန်ဟီလီကတော့ပြည်သူအများစံတာနဲ့ရွေးကောက်ပွဲအနိုင်ရတဲ့အချက်ကိုပြစ်ပယ်လို့မရဘူးလို့ထောက်ပြပါတယ်
။ The people have I think they want a greater majority the NLD did.
ပြည်သူတွေက NLD ပါတီကိုမဲပေးခဲ့ကြတာပါ NLD ကိုပြည်သူအများမဲပေးထောက်ခံခဲ့တယ်ဆိုတဲ့အချက်ကိုလေးစားအာရုံစိုက်ဖို့လိုပါတယ
်ဒါကတော့ဒီရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့ကိစ္စကြောင့်ပေါ့နော်နိုင်ငံတကာဒေါအောင်ဆန်းစုကြည်အပေါ်မှာဝေဖန်မှုတွေရှိခဲ့ပါတယ်ဒါပေမဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီစနစ်ထိခိုက်စေတဲ့အခုလိုမျိုးအာဏာသိမ်းတဲ့ကိစ္စအတွက်ကိုနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဘယ်လိုမျိုးချင်းကပ်ဖြေရှင်းမလဲဘယ်သူနဲ့ဆွေးနွေးမယ်ဆိုတာကိုစဉ်းစားရမယ်လို့လည်းဒီမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂတန်တမန်ဟောင်းဒေါက်တာရန်ဟီလီက AFP သတင်းဌာနကိုပြောကြားခဲ့ပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေထားရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မဆုမြတ်ပါပါရှင်ဒီငြိမ်းချမ်းရေးနဲ့ဒီမိုကရေစီစနစ်ခိုင်မာအောင်တည်ဆောက်နေတဲ့မြန်မာနိုင်ငံမှာစစ်တပ်ကအခုလိုမျိုးအာဏာသိမ်းတဲ့အတွက်ငြိမ်းချမ်းရေးအပေါ်မှာထိခိုက်လာမှုကိုစိုးရိမ်မှုတွေလည်းရှိနေပါတယ်။တိုင်းရင်းသားအဖွဲ့တချို့ရဲ့သဘောထားတုံ့ပြန်ချက်တွေကိုတော့ကိုမိုးစော်ကဆက်ပြီးတော့ပြောပြပါလိမ့်မယ်ရှင်
။မြန်မာနိုင်ငံမှာတပ်မတော်ကအာဏာသိမ်းလိုက်တဲ့အတွက်ငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်ရိုက်ခတ်လာမှုကိုစိုးရိမ်တဲ့သဘောထားတွေထွက်ပေါ်နေတဲ့အကြောင်းတင်ပြပါမယ်။ကျွန်တော်မိုးစော်ပါ2020ပြည့်ရွေးကောက်ပွဲပြီးပထမဆုံးအကြိမ်လွှတ်တော်ခေါ်ယူမဲ့ FIFA တရက်နေ့မနေ့၄ရက်ကြီးအချိန်မှာပဲအနိုင်ရပါတီခေါင်းဆောင်တွေကိုထိန်းသိမ်းလိုက်ပြီးနောက်ဖွဲ့စည်းပုံအရယာယီတမရကနေနိုင်ငံတော်တာဝန်အရရက်ကိုတက်မတော်ကိုလွှဲပြောင်းကြောင်းကြေညာလိုက်တာပါလက်ရှိပြောင်းလဲသွားတဲ့မြန်မာနိုင်ငံရေးအခြေအနေပေါ်ဒီမိုကရေစီအင်အားစုတွေတိုင်းရင်းသားတွေနဲ့တက်မတော်အကြားသုံးပွင့်ဆိုင်ဖြည့်ရှင်းစေလို့ကြောင့် NCA စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ KN မျိုးသား CEO KNU ရဲ့အထွေထွေအတွင်းရေးမှူးဘရိုစောထားမှုကပြောပါတယ်
ဒီကကြွားပါလာတယ်ကျွန်တော်ကပါနေတဲ့ဆက်ချက်ရှိတဲ့စိတ်သာဖြစ်ကြတယ်ကျွန်တော်တို့ကတော့တော်တော်ဒီနေ့ဒီလိုပါပဲဖြစ်ဖြစ်အခုလိုကာလမှာတော့အင်းသာပြောင်းလဲဖြစ်ကြရေးအစိုးရဖြစ်ကြပြောနေပေါ့နော်ဟိုကစီထားတဲ့ကျောင်းတော်တွေဆက်ပြီးတော့ဟိုတော့မတန်ဆက်ဆက်လို့ဟိုရှင်ရင်းကြီးကိုသင်ကျင်းပါပြီးတော့ကျွန်တော်အားလုံးဒီအခြေအနေတွေဖြစ်ဖြစ်နေလို့ဖြစ်ကြတဲ့လည်းကြောင်းနဲ့ဆက်ဆက်သွားလာဖို့တော့တကယ်တော့ကြိတ်တယ်ဖြစ်ပါတယ်
ဒီကနေ့မှာတော့ KNU ကအဖွဲ့အတွင်းရေးပေါ်စီဝေးကျင်းပနေကြောင်းပြောပါတယ်။လက်ရှိအခြေအနေဟာအစိုးရကြံ့မော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားငြိမ်းချမ်းရေးဆွေးနွေးပွဲတွေပြန်လည်စတင်ဖို့ပြင်ဆင်နေချိန်လည်းဖြစ်တာကြောင့်ဒီလုပ်ငန်းစဉ်ပေါ်တစုံတရာထိခိုက်မလားဆိုတဲ့သုံးသပ်မှုတွေလည်းရှိနေတာပါ။ဒီအချက်ပေါ်မှာတော့ NCA အဖွဲ့ဝင်ပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့နာယကဗိုလ်မှူးကြီးခွန်ဦးကာကသူ့အမြင်ကိုအခုလိုပြောပါတယ်
ကျွန်တော်ထင်တာတော့နိုင်ငံရေးလုပ်ငန်းစဉ်ကိုတော့ကြားထားလိုက်မှထင်တယ်ကွာ။ဒါကြောင့်လည်းဆိုတော့ဒီကျုံမိုးကြီးမအောင်လိုက်တော့နိုင်ငံရေးလုပ်ငန်းစဉ်ကသူ့ရဲ့အကြီးကဘူတာပေးလုပ်ငန်းဖြစ်တယ်။ NCA လက်မှတ်တိုးတာသူကပါလာပေါ့ဗျာ။သူသိတယ်လက်ထက်မှလည်းပါတယ်။တော့သူသူ့လက်ထက်မှလည်းပါတယ်။ဒါကြောင့်နိုင်ငံရေးလုပ်ငန်းစဉ်ကိုကတော့အခုဆက်လာတဲ့အာဏာသုံးရက်ကိုကိုင်ရမယ်။အသမတော်ကိုပြောပါနိုင်ငံရေးလုပ်ငန်းစဉ်ကိုတော့အမြန်ကြံပေါ်ထုတ်မယ်လို့ကျွန်တော်ယူဆရတယ
်။ NCA လက်မှတ်မထိုးသေးတဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကတော့အခြေအနေတွေရှင်းရှင်းလင်းလင်းဖြစ်တဲ့အထိစောင့်ကြည့်ရမှာဖြစ်ကြောင်းပြောပါတယ်
။သူကတော့ဒီနိုင်ငံရေးဆွေးနွေးတာကတော့ဆက်လုပ်မယ်လို့ပြောတယ်။ဒါကတော့သူတို့လည်းပဲအဲဒီနိုင်ငံရေးဆွေးနွေးတာကတော့ကျွန်တော်တို့လည်းတကားပိတာပိတာဖြစ်ပါတယ်။အဲကြောင့်ဒီနိုင်ငံရေးဆွေးနွေးတဲ့အပိုင်းကိုတော့သူတို့ရဲ့မူဝါဒကိုကြည့်ပြီးမှကျွန်တော်လည်းခံရမှာဖြစ်ပါရဲ့။တခြားကတော့ကျွန်တော်တို့တောင်းချနေတဲ့အနေထားတော့ပဲဖြစ်သေးပါရဲ့
။မြန်မာနိုင်ငံကအင်အားကြီးတိုင်းသားလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ UWSA ခေါ်ဝါဒီသွေးစင်းညင်ညွေးရေးတပ်မော်ရဲ့လာရှိုးဆက်ဆက်ရေးယုံတာဝန်ခံဦးညီရန်ကတော့လောလောဆယ်ဗဟိုကသဘောထားထုတ်ပြန်တာမရှိသေးကြောင်းပြောပါရဲ့။မနက်ပိုင်းအင်ကာနေ့မှာတော့ NCA လက်မှတ်ထိုးအပြည့်အစုံဘွဲ့ရဲ့ငင်းချင်းလုပ်ငန်းစဉ်ဥဆောင်အဖွဲ့ PPST အစည်းအဝေးရှိနေပြီးလက်ရှိတမရော်ကအာဏာရယူလိုက်တာနဲ့ပတ်သက်ပြီးထဲသွင်းဆွေးနွေးပွဲရှိနေပါတယ်။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်။
ကမိုးစော်ဖြစ်ပါရဲ့ရှင်ဒီရန်ကုန်မြို့မှာဒီကနေ့စစ်တပ်ကိုဒီထောက်ခံတယ်ပေါ့နော်ဆန္ဒပြပွဲမှာသတင်းယူတဲ့သတင်းတောက်နှစ်ယောက်လည်းဒီကနေ့ရိုက်ခံရတာရှိပါတယ်။ဒီသတင်းကိုတော့အက္ကနွန်ကအခုလိုသတင်းပေးပို့ပါရဲ့ရှင်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာတိုက်လိုက်တဲ့လောက်ရက်ကိုထောက်ခံကြောင်းရန်ကုန်မြို့မှာဆန္ဒပြလှုပ်ရှားမှုတွေကိုတရင်ယူနေရင်တိုက်ခိုက်ခံရတာကြောင့်တရင်သမားတချို့တန်ရာရခဲ့တဲ့အကြောင်းပြောပြပါမယ်ကျွန်မအက်ကနွန်ပါစူးလေဖယားအနီမြို့တော်ခမရှိမှာဒီကနေ့မွန်လွယ်ပိုင်းကတပ်မတော်ကိုထောက်ခံကြောင်းဆန္ဒပြကြတဲ့လှုပ်ရှားမှုကိုတွားရောက်တရင်ယူနေစဉ်လူအုပ်စုကတရင်သမားတွေကိုရိုက်နှက်ခဲ့တာကြောင့်ဂျပန်နိုင်ငံသားအလို့တရင်ထောက်တူနဲ့တရင်သမားတချို့ထိခိုက်တန်ရာရခဲ့ပါတယ်
ตำรวจก็ท้าวขันจองสนับยาตุรีเทกาลูตชูเยยักขันหมู่จาวตันยายักแค่เลยตีหลังจากเนกะตระเรนท้าวโกตุเรนจอกาโรเป้เป้เมียเขามาตันยายักแค่ราจากคนเช็ดชูเลยยาบีเอาหน้าเนี่ยอายงจอทานามาซิสเต็มหมู่ขันอยู่ในเรลูวิวเอโกเปียวบาร์เลยกูรอเดี๋ยวชิมิ้งเขาตัวมูเมนซีชูเกชูบีวันกูรอเดี๋ยวจะเอาหน้าเนี่ยอายงจอตัวนี้เลยกูไล่เสกไงนะเอาหน้าที่มาบ้านได้มีมันกูรู้ว่าเลย แต่ในยาสีจินโรดาตัวสันนิษฐานว่าเรื่องเราจะไล่ล่าอะไรแต่ไม่ดีรู้อันนี้ดีรู้อะไรซึ่งไม่ดีว่าโอ้ยตัวสันนิษฐานเลยถ้าผมอยากจะบอกว่าแต่ในนั้นมาเราคุ้นรู้อยู่อย่างแบบดีรู้อยู่อย่างแบบที่เรามาหมดโอ้เจ้าเนี่ยรู้ว่าดีรู้ว่าปองกองยาจินโรยาจาราแบบที่อะไรประมาณยูปองนี้ยาดีรู้ว่ายาชาราเราทำมาลูกที่ไหนก็สาดไปด้วยยี่สันนิษฐานว่าอุตส่าห์เนี่ยดูเรียนเลยที่อะไรจะไม่ไปดีเนี่ยแต่ในนั้นมาเรียนเลยน้าพยายามคุยอันน
အခုစနပြပွဲမှာပဲဂျပန်နိုင်ငံသားအလို့တရင်ထောက်တအူးလဲကိုထိလိုက်ရောက်တိုက်ခိုက်ခံရပေမဲ့ထိခိုက်မှုမပြင်းထန်ဘူးလို့လဲတရင်သမားတွေကပြောပါတယ်။ ပြီးခဲ့တဲ့စနေနေ့ကလည်းပဟန်မြို့နယ်ကကျေးတွင်းဖျားအနီးတမတော်ထောက်ခံစနပြပွဲမှာတရင်ယူနေတဲ့အေယဝတီတရင်ဌာနကတရင်ထောက်အမျိုးသမီးတအူးစပင်းဆွဲရန်ပြုခံခဲ့ရပါတယ်။နိုင်ငံရဲ့အခြေအနေမသိမငြိမ်ဖြစ်နေချိန်မှာတရင်သမားတွေကိုထိလက်ရောက်တိုက်ခိုက်ခံနေရတာကြောင့်တတိထားဖို့လဲမြန်မာနိုင်ငံတရင်မီဒီယာကောင်စီတွဲဖက်အသွင်ရေးမှူးတေဦးမြင့်ကျော်ကတိုက်တွင်းပါတယ်။ဒီလိုကိစ္စမျိုးနဲ
ပြန်မှုရဖို့ကခက်ခဲမဲ့အနေအထားရှိတယ်။နံပါတ်၁ကတော့သတင်းသမားတွေအထူးသတိထားဖို့ပဲ။ဟိုသတိကြီးကြီးနဲ့သတင်းယူဖို့ပဲ။နံပါတ်၁တိုက်တွန်းနေတယ်ပေါ့နော်။ဟိုကောင်စီအနေထားနဲ့လည်းအခုဟိုတွေးဖို့ဟိုစုံဖို့တို့မဟုတ်ဆက်တွယ်ပြီးတော့ဒီကိစ္စကိုတိုင်ပင်ဖို့ကဟိုဆက်တွယ်ဟိုနေကဖုန်းလိုင်းတွေခေါ်လို့မရတဲ့ဟာတွေရှိတယ်။အင်တာနက်တော့ရတဲ့နေရာတွေရနေပြီ။လောလောဆယ်တော့ဟိုအဖွဲ့အစည်းနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတယောက်နဲ့တယောက်ဆက်တွယ်ဖို့ခက်ခဲရှိနေတယ်။သို့တော့ဟိုကျွန်တော်တူချင်းအနေနဲ့တော့ဟိုပြောရရင်တော့သတင်းသမားတွေဘေးအန္တရာယ်ကင်းရှင်းရေးကိုကိုယ်တက်နိုင်ကြွေးသတိပို့ပြီးတော့နှစ်ဆလောက်ထားဖို့လိုတယ်ပေါ့နော်။ပြီးခဲ့တဲ့နှစ်ရက်အချိန်နေနဲ့တစ်ရက်အချိန်နေနဲ့ဒီနေ့အချိန်နေနဲ့ကဟိုလုံးဝမတူပွဲပြားတဲ့အနေအထားမျိုးတွေဖြစ်နေတယ်။ဒီအချိန်မှာတာဝန်ခံဖို့ဟုတ်လားဆက်ဆိုင်တဲ့အဖွဲ့အစည်းတွေကတာဝန်ယူဖို့ဆိုတာဟိုတာဝန်ခံမဲ့တာဝန်ယူမဲ့အနေအထားကဘယ်သူကတာဝန်ရှိတယ်မသိတဲ့အနေအထားမျိုးဖြစ်နေတယ်
။ဆန္ဒပြလှုပ်ရှားမှုတွေနဲ့ပတ်သက်လို့သတင်းရေးသားဖော်ပြချက်တွေကိုသဘောမကျတာကြောင့်သတင်းသမားတွေကိုတိုက်ခိုက်သွားမယ်ဆိုပြီးအင်တာနက်လူမှုကွန်ရက်ပေါ်မှာမကြသေးခင်ကခြမ်းကြောက်တဲ့လှုပ်ရက်နဲ့ပတ်သက်လို့တက်ဆိုင်ရာအာဏာပိုင်တွေကိုအကြောင်းကြားမှဖြစ်ကြောင်းလဲဇန်နဝါရီ31ရက်နေ့မှာမြန်မာနိုင်ငံသတင်းမီဒီယာကောင်စီကသတင်းထုတ်ပြန်ထားပါတယ်။သတင်းသမားတွေအနေနဲ့လည်းနိုင်ငံရေးအကြက်ထဲကြားသတင်းကြေဝတ်နဲ့အညီပတ်မလိုက်ပဲအသက်နိုင်ဆုံးရေးသားဖော်ပြဖို့လေမြန်မာနိုင်ငံသတင်းမီဒီယာကောင်စီကတိုက်တွန်းထားပါတယ
်။ဒါကတော့အကနော်သတင်းပေးပို့တာဖြစ်ပါတယ်ရှင်။နေပြည်တော်မှာသမရဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်တို့အပြင်ပြည်내ဝင်ကြီးချုပ်တွေလွှတ်တော်ကိုယ်စားလှယ်တွေ78မျိုးဆက်တွေဒီတက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးထိန်းသိမ်းပြီးတော့စစ်တပ်ကအာဏာသိမ်းယူခဲ့ပါတယ်။ဥပဒေပြုရေးအုပ်ချုပ်ရေးနဲ့တရားစီရင်ရေးအာဏာတွေကိုအာဏာသိမ်းယူခဲ့တဲ့ဦးမြင့်ဆွေကနေပြီးတော့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဒီကနေ့အာဏာလွှဲပေးခဲ့ပါတယ်။ကာကွယ်ရေးပြည်ထရေးနိုင်ငံခြားရေးစတဲ့ဝင်ကြီးဌာနတွေအတွက်ဝင်ကြီးချုပ်တွေကိုလည်းခန့်အပ်တယ်လို့ကာကွယ်ရေးဦးစီးချုပ်အမိန့်နဲ့ဒီကနေ့ထုတ်ပြန်ပါတယ်။အခုလိုမျိုးဒီစစ်တပ်ကအာဏာယူခဲ့ပြီးတော့ဒီရှေ့ဆက်ဘာဖြစ်လာနိုင်မလဲဆိုတဲ့သုံးသပ်ချက်ကိုလည်းအခုတင်ပြပေးပါဦးမယ်ရှင်။စစ်တပ်ကဒီဖွဲ့စည်းပုံနဲ့အညီအာဏာယူခဲ့တယ်လို့ထောက်ပြန်ပြောဆိုပေမဲ့ဖွဲ့စည်းပုံနဲ့ကိုက်ညီပွဲမရှိတဲ့အချက်တချို့ရှိနေတဲ့အပြင်ရှင်းတဲ့ထဲမှာရွေးကောက်ပွဲကျင်းပမယ်လို့ကြေညာခဲ့တာကလည်းစိုးရိမ်စရာဖြစ်တယ်လို့ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကသုံးသပ်ပါတယ်။မက်ခင်ပြူထွေးကဦးတန်းလွင်ထွန်းကိုမေးမြန်းထားပါတယ်ရှင်။
အခုလိုမျိုးဒီနိုင်ငံတကာကဝေဖန်နေပြောဆိုတဲ့အပေါ်မှာတက်မလို့ဘက်ကရောဘလို့တုံ့ပြန်မှုတွေရှိလာတိုင်းမလဲပြည်တွင်းမှာရောဘလို့တုံ့ပြန်မှုတွေဖြစ်လာနိုင်တယ်လဲနောက်အလားအလာတွေဘလို့ရှိမလဲဆိုတာကိုတော့ကျွန်တော်တို့ရဲ့ဒီ VOA မြန်မာပိုင်းဌာနရဲ့ဌာနမှဦးသက်လွင်ထွန်းလဲကျွန်တော်တို့ဒီစတူဒီယိုမှာရောက်နေပါတယ်ဆိုတော့ကျွန်တော်တို့ဒီအကြောင်းလေးကိုဆက်ပြီးတော့ဆွေးနွေးချင်ပါတယ်မြန်မာစစ်တပ်ကဒါနိုင်ငံတကာကဒီလက်ရှိအခြေအနေမှန်ကိုသိချနားမလဲဘဲနဲ့ ဘောနော်ဒီမြန်မာနိုင်ငံပေါ်မှာဟိုဆွဆွဲပြောဆိုရရှိတယ်ဆိုပြီးတော့ဝေဖန်တာတွေပြစ်တင်တာတွေလည်းလုပ်ခဲ့တာတွေရှိတယ်ဒါပေမဲ့အခုကတော့အာဏာသိမ်းတဲ့ပုံစံနဲ့ဖြစ်သွားပြီဆိုတော့နိုင်ငံတကာလည်းဒါကိုလက်မခံဘူးလို့ပြောထားတယ်ဆိုတော့လက်ရှိအခြေအနေပေါ်မှာနိုင်ငံတကာရဲ့ဒီတုတ်ပြန်မှုတွေဖြစ်လာတဲ့အခါမှာရောမြန်မာစစ်တပ်ကဘယ်လိုတွေများပြန်ပြီးဖြည့်ရှင်းလာမယ်လို့ထင်လဲရှင်ဘယ်လိုယူဆမလဲ
ဒီအစောပိုင်းမှာကြားခဲ့တဲ့အတိုင်းပေါ့နော်ဟိုဒါကအာဏာသိမ်းတယ်ဆိုတော့အာဏာသိမ်းတဲ့သဘောပဲပေါ့နော်အဲဆိုတော့ဒါဒီမိုကရေစီနဲ့ဆန့်ကျင်တယ်ဆိုပြီးတော့နိုင်ငံတကာကဆန့်ကျင်မယ်ဝေဖန်မယ်ဆိုတာကတော့ဒါမလွဲဘူးစစ်တပ်အနေနဲ့လည်းဒါကိုသူတို့နည်းနည်းစဉ်းစားထားတယ်ဆိုတာကတော့ထင်ရှားတယ်အဲတော့အဓိကအားဖြင့်သူတို့ကတော့ဟိုနိုင်ငံတကာရဲ့ပြောဆိုမှုတွေကိုဟိုပြန်ပြီးတော့တုံ့ပြန်မယ်အချက်ကအခြေခံဥပဒေဆိုတဲ့အချက်နဲ့ပဲပြန်ပြီးတုံ့ပြန်ပါပဲသူတို့လည်းထပ်တလဲလဲပြောတယ်ဥပမာအားဖြင့်ဟိုစစ်တပ်အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်မယ်အဲဥပဒေအတိုင်းလုပ်မယ်ဆိုတော့ပြောခဲ့တဲ့အတိုင်းပဲလက်ရှိအခြေအနေအရာပြောရမယ်ဆိုလို့ရှိရင်လည်းအခုဒါဖြစ်တဲ့ကိစ္စကိုတေချာပြန်ပြီးတော့ဟိုပြောမယ်ဆိုလို့ရှိရင်နံပါတ်၁ကဒါကတက္ကအာဏာသိမ်းတာမဟုတ်ဘူးဒုသမရအာဏာသိမ်းတယ်ဆိုတဲ့သဘောနော်ဟုတ်တယ်မလားဒါကဒုသမရကနေပြီးတော့ဒုသမရ1ကနေပြီးတော့ဟိုယာယီသမရအဖြစ်သူ့ကိုသူယူလိုက်တယ်ယာယီသမရအဖြစ်တာဝန်ယူပြီးတဲ့အခါကျတော့မှသူကကာလုံခေါ်တယ်ပြီးတော့နိုင်ငံတော်အရေးပေါ်အခြေအနေဖြစ်နေပါပြီဆိုပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေထဲမှာပါတဲ့အတိုင်းဒါဟိုကာဝေးဦးစီးချုပ်ကိုအာဏာ3ယောက်ကိုလွှဲပါတယ်ဆိုပြီးတော့လုပ်တဲ့အခါကျတော့ဒီတစ်ပိုင်းမှာတော့တက်ကအနေနဲ့ပြောမယ်ဆိုရင်ဒါဥပဒေအတိုင်းလုပ်တယ်လို့ပြောလို့ရတယ်ဒါပေမဲ့ကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်ဒီဒုသမရ1ဦးမြင့်စွေရဲ့လောက်ရဟာဒုသမနာကနေပြောသမနာအဖြစ်တာဝန်ယူရဲဆိုတာဥပဒေနဲ့ညီရဲလားဆိုတော့ကျွန်တော်မှမေးကြရှိမလားဟုတ်လား
မညီဘူးဆိုရင်ရောကျွန်တော်တို့ဘယ်လိုအချက်တွေကမညီဘူးဆိုတာကျွန်တော်တို့ဘယ်လိုထောက်ပြလို့ရလဲ
ဥပဒေအဖြစ်ဖွဲ့စည်းပုံအခြေခံဥပဒေကိုကျွန်တော်ကြည့်မယ်ဆိုရင်เนาะဒါနိုင်ငံတော်အကြီးအကဲတွေရဲ့အခန်းကဏ္ဍပေါ့နော်အဲ့မှာဖွဲ့စည်းပုံအခြေခံဥပဒေ81 82 83ဒီချက်တွေကပြန်ကြည့်ရမယ်အချက်တွေဥပမာအဖြစ်နိုင်ငံတော်ရဲ့သမနာဖြစ်သူကိုเนาะဟိုအလုံးမလုံးနိုင်လို့ဒါမှမဟုတ်တခုဖောက်ပြက်လို့ဆိုလို့ရှိရင်တရားစွဲဆိုရမှာရှိတယ်။ဒါမှမဟုတ်စွဲချက်တင်ရမှာရှိတယ်။အဲ့ကိစ္စဖြစ်မလာဘူး။အလားတူပဲ82ရာဆိုလို့ရှိရင်လည်းနိုင်ငံတော်သမ္မတကတာဝန်တစုံတရာမဆန်းဆောင်နိုင်ဘူး။ဒါမှမဟုတ်နှုတ်ထွက်သွားရဲဆိုရင်ဒုသမ္မတ1ကတာဝန်ယူရမယ်။ဆိုတော့ဒါလည်းမဟုတ်ဘူး။အဲ့တော့တခုခုဘာဖြစ်တယ်လဲ။နှုတ်ထွက်တာလည်းမရှိဘူး။ဒါမှမဟုတ်အကြောင်းတစုံတရာလည်းမရှိပဲနဲ့ဒုသမ္မတ1ကနေပြီးတော့ဘယ်လိုလုပ်ဘယ်အကြောင်းပြချက်နဲ့ဒီနိုင်ငံတော်သမ္မတတာဝန်ယူထားတဲ့ဦးဝင်းမြင့်ရဲ့တာဝန်ကိုသူကယူပြီးတော့ယာယီသမ္မတအနေနဲ့ယူလိုက်တယ်လဲဆိုတာဒါဒီကိစ္စကမေးစရာရှိတာပေါ့ဒါလေးတစ်ခုကတော့ပြောရမယ်ဆိုလို့ရှိရင်တော့ဟိုဘယ်လိုတုံ့ပြန်လာမလဲသူတို့စဉ်းစားထားတာလည်းရှိချင်းရှိမယ်ပေါ့နော်ဒါပေမဲ့ဖြစ်သွားတာဖြစ်သွားပြီကျွန်တော်တို့အနေနဲ့ရှေ့ဆက်ပြီးတော့ဘာတွေလုပ်မလဲဘာတွေဖြစ်လာမလဲဆိုတာပဲကျွန်တော်ကြည့်ရမှာ
ရှေ့ရမှာပဲအခုပြည်တွင်းမှာဆိုလို့ရှိရင်လည်းဒါအခြေအနေတွေကဟိုတုံ့ပြန်ချက်တရားမျိုးမျိုးတွေရှိနေကြတယ်ဆန္ဒပြရလည်းရှိတယ်လို့ပြောရတယ်နော်ဒီအဖွဲ့အစည်းတွေကလည်းကြီးညာချက်ထုတ်ပြန်တာရှိတယ်ဆိုတော့ဒီပြည်တွင်းတုံ့ပြန်ချက်တွေပေါ်မှာရောကျွန်တော်တို့ဘာတွေဆက်ဖြစ်လာနိုင်မယ်ထင်လဲ
ဆန္ဒပြရဲဆိုတဲ့နေရာမှာနော်ကျွန်တော်ကြားသလောက်ကတော့လောလောဆယ်အားဖြင့်တော့ဒီတမတော်ရဲ့ဒီလောက်ရပေါ့နော်ကိုစန့်ကျင်ပြီးဆန္ဒပြတယ်ဆိုတဲ့ဟာတွေတော့ကျွန်တော်တိတ်ပြီးတော့မကြောက်ဘူးဒီနေရာမှာလည်းတစ်ဖက်ကလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်တိုင်ကလည်းဒီကိစ္စကိုအားမပေးဘဲနဲ့ဒါထင်းထင်းထင်းထင်းတုံ့ပြန်ကြပါအလောတကြီးမလုပ်ကြပါနဲ့ဆိုတဲ့ခေါင်းဆောင်ပိုင်းရဲ့ပြောကြားချက်ကလေးတွေလည်းတချို့ရှိတယ်အလားတူဒီမတိုင်းမီခင်တုန်းကလည်းကျွန်တော်အခုဟိုနေပြည်တော်မှာအခု municipal ဟိုကမှာပေါ့နော်တက်ကူဆောင်လေးမှာဟိုပိတ်မိနေတယ်လှုပ်တော့ကိုယ်စလဲတချို့ကျွန်တော်စကားပြောကြည့်တော့ခါကြတော့လေအလားတူပဲသူတို့အနေနဲ့ဘာလုပ်ရမလဲဆိုတဲ့ဘာပြန်လုပ်မလဲဆိုတဲ့အခြေအနေတခုတော့ပြင်ဆင်ထားတာတော့မရှိဘူးသူတို့နဲ့အတူတူအနီးကပ်ရှိနေတဲ့လူကတော့ဥပမာအပြင်လွှတ်တော်ကိုယ်စားလှယ်တဲ့ဆိုလို့ရှိရင်ဒေါက်တာမေဝင်းမြင့်တို့နောက်ပြီးတော့ကိုမြတ်ညညာနာဆိုးတို့နောက်ပြီးတော့ဦးအောင်ကြည်ညွန့်တို့တော့ရှိတယ်။ကျန်တဲ့ NLD ရဲ့ခေါင်းဆောင်ပိုင်းနဲ့သူတို့လွှတ်တော်ကိုယ်စားလှယ်ကြီးကိုယ်တိုင်ကအဆက်ပြတ်နေ။အဆက်ပြတ်နေတော့ဒါကပြည်တွင်းမှာဒါမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုထောက်ခံတဲ့လူတွေအနေနဲ့ဘယ်လိုတုံ့ပြန်လာမလဲဆိုတော့ကျွန်တော်တို့ကမသိရဘူးလေ။ဆိုတော့ဒါကတစ်ချက်ပေါ့နော်။ဟိုကျွန်တော်တို့မြင်နေရတဲ့ဟိုအချက်တရားကြတော့တမတော်ရဲ့လောက်ရက်ကိုထောက်ခံပါတယ်ဆိုတော့ဆန္ဒပြပွဲတချို့ဒီပဲဟိုမှာဟိုဆန္ဒထောက်ခံပွဲပေါ့နော်ဖြစ်လာရဲ့ရှိရဲ့ဆိုတော့ဒီနေရာမှာဟိုဥပမာအဖြစ်တစ်ဖက်ကလည်းအဲ့ဒါဟိုမခံမရနိုင်ဖြစ်လို့ဟိုလမ်းမထွက်လာရဲ့ဘာညာဆိုလို့ရှိရင်ဒါပြိပက္ခတော့ဖြစ်မှာတော့အမှန်ပဲဒီကိစ္စကိုတော်တော်လေးထိန်းနေကြပုံပေါ်တယ်ဆိုတော့နံပါတ်1သိကြတာတခုကတော့ဟိုဖြစ်လာမယ်ဆိုတာကိုကောလဟာလတွေဒါရှိနေတယ်ဒါကိုဘယ်လိုတုံ့ပြန်ရမလဲဆိုတာကိုဟိုသေချာထားဟိုစဉ်းစားထားတာတော့မရှိဘူးဖြစ်နေတယ
်အ
ဲပို့ပြီးတော့နောက်ပြီးတော့ဟိုပြောရမယ့်အချက်ကဒါအစောပိုင်းကဆိုလို့ရှိရင်ဟိုတယ်လီဖုန်းတွေဖြတ်တယ်တယ်လီဖုန်းနဲ့ဟိုအဆက်အသွယ်တွေပြတ်သွားတယ်နောက်ပြီးတော့အင်တာနက်တွေပြတ်သွားတယ်အခုပြန်ရနိုင်သဘောကနောက်အလားတူပဲပြည်နယ်တွေမှာပြည်နယ်တုတ်တော်ကိုယ်စားလှယ်ခဏထိန်းထားတာကိုပြန်လုပ်ပေးတယ်ဆိုတော့စစ်တပ်အနေနဲ့သူတို့အနေနဲ့များပို့ပြီးတော့သူတို့ထိန်းထိန်းထိန်းရှိထားနိုင်ပြီဆိုတော့ဟုတ်ပါတော့ယုံကြည်ချက်ရှိလာတယ်ဆိုတဲ့ပုံစံမျိုးများရှိသလားဆိုတော့ကျွန်တော်ကြည့်နေ
ရ။ဟုတ်ကဲ့။နောက်ဒီတိုင်းနာအဖွဲ့စီရာရောလက်ရှိအခြေအနေပေါ်မှာဘယ်လိုတုံ့ပြန်လာနိုင်မလဲ
။ကျွန်တော်ကြားရတာကအခု ကိုကရင်မျိုးသားစည်းရုံးကဟိုတင်ညာချက်သဘောမဟုတ်ပေမဲ့ဟိုသဘောထားပြောတယ်ပြောတဲ့နေရာမှာအခုသူတို့ပြောတဲ့အဓိကတော့ကျွန်တော်တို့ပြောချင်တဲ့ကျွန်တော်မြင်ချင်တဲ့စောင့်ကြည့်နေတဲ့အချက်ပဲလေဒါကဘာလဲဆိုတော့အခုဒီမိုကရေစီအင်အားစုအဖွဲ့ကခေါင်းဆောင်တွေတိုင်းရင်းသားအဖွဲ့တွေနဲ့အခုတက်နေသုံးမင်းဆိုင်ပဲပေါ့နော်ပြန်ပြောဟိုဆွေးနွေးပြီးတော့ဒီကိစ္စကိုပြည်ပြည်လည်လည်ဖြစ်အောင်လုပ်ကြပါဆိုတဲ့သဘောပြောတယ်။ဝါအရေးကြီးတဲ့ဝါအဖွဲ့လို့အဖွဲ့မျိုးကတော့ဘာမှကြေညာချက်ထုတ်တာမတွေ့ရသေးဘူး။အလားတူပဲထူးခြားတဲ့အချက်ချက်လေးတခုကျွန်တော်သတိထားမိတာရှိတယ်။အထူးသဖြင့်သမရဒုတိယသမရဦးမြင့်စွေကနော်မနေ့ကတနေ့အထိပေါ့နော်မြကြီးနားပဲပူတော်ပဲသွားပြီးတော့အဲ့ဘက်ပိုင်းမှာဟိုတခြားကိစ္စတွေဆောင်ရွက်နေရဆိုတဲ့ဟာမျိုးလေးတွေတွေ့ရဆိုတော့အဲ့ဘက်မှာကချင်အဖွဲ့တို့ဒါမှမဟုတ်တခြားဒီဘက်မှာရှိတဲ့နေဘက်ကတိုင်းတပ်ဖွဲ့တွေနဲ့ဘလိုမျိုးသူတို့အနေနဲ့တိုင်းပင်စည်းရုံးထားသလဲဆိုတဲ့အချက်ကလေးတွေလည်းပြန်ပြီးတော့ဟိုကြည့်စရာဖြစ်လာတယ်လေအဲ့ဒါ
ဟုတ်ဆိုတော့အဲ့ဆိုရင်ကျမတို့ဒီလက်ရှိအခြေအနေကနေပြီးတော့ဘယ်လိုဖြစ်လာနိုင်မလဲပေါ့နော်ဒါကိုကျမတို့စစ်တပ်အနေနဲ့ဘာဆက်လုပ်သွားနိုင်မလဲဥပမာလက်ရှိတကယ်တမ်းဆိုရင်မြန်မာနိုင်ငံထဲမှာလက်ရှိအကျက်တဲတွေကရှိနေတာကိုဗစ်ကူးစက်မှုတွေရှိနေတယ်။နောက်ကာကွယ်ဆေးထိုးတဲ့အစီအစဉ်ဆိုလည်းအခုမှစပြူးတာစတွေပဲရှိသေးတယ်။ပထမဆင်းမဲ့ထိုးရတယ်လူလဲ3000ကျော်လောက်ပဲထိုးရသေးတယ်ဆိုတဲ့အခြေအနေလေးပေါ့နော်ဆိုတော့အခြေအနေလေးကလည်းအများကြီးရှိနေတော့ဒီလိုအခြေအနေမှာကျမ်းမာရေးဝန်ကြီးကလည်းနှုတ်ထွက်တယ်ဆိုတော့ဘာတွေဖြစ်လာနိုင်မလဲလို့ကျမတို့ကျမတို့ယူဆလို့
အဲ့တော့နိုင်ငံကစိုးရိမ်မှုတွေကိုပြောမှာတော့အဓိကအဲ့ဒါပဲလေအထူးသဖြင့်ဒီဟာကအခြေအနေကြီးကနိုင်ငံတကာအပါအဝင်မြန်မာနိုင်ငံမှာပါဒီကိုဗစ်နဲ့ပတ်သက်ပြီးတော့အထူးတလည်းဟိုစိုးရိမ်စရာဖြစ်နေတဲ့အခြေအနေစီးပွားရေးကြံစည်တွေလည်းရှိနေတယ်။ရှိနေတဲ့အချိန်မှာအထူးသဖြင့်ကိုဗစ်ဆိုလို့ရှိရင်အခုမှကာဝယ်ဆေးကိုပထမအချိန်စပြီးထိုးကစားပဲရှိသေးတယ်။အလားတူပဲကိုဗစ်ကာဝယ်ဆေးနဲ့ပတ်သက်လို့ရှိရင်နိုင်ငံတကာရဲ့အကူအညီတွေဆိုတာဟာအဓိကအရေးပါပြီးတော့ဒါကစောင့်ကြည့်ရမယ့်အနေအထား။ဒီနေရာမှာဟိုစစ်တပ်ရဲ့လုပ်ရပေါ်မူတည်ပြီးတော့နိုင်ငံတကာကသူတို့ဘာတွေများလုပ်လာမလဲ။ဒါကိုဗစ်ကိစ္စတွေကိုဟိုပိတ်တာပါညာတော့မဖြစ်လောက်ဘူးလို့တော့ထင်ပါတယ်။အလားတူပဲဒီဒေါက်တာမြင့်ထွေးနှုတ်ထွက်တယ်ဆိုတဲ့ကိစ္စပေါ့နော်။အဲကိစ္စပြောရမယ်ဆိုလို့ရှိရင်တော့ဒါတစ်ဖက်ကနေပြီးတော့အရေးပေါ်အခြေအနေဟိုကြီးညာပြီးတော့စစ်တပ်ကိုအာဏာသုံးရစလုံးလွှဲလိုက်ပြီးဆိုတဲ့ကိုကကျွန်တော်အမြင်နဲ့ပြောရမယ်ဆိုရင်အဲ့လိုလွှဲလိုက်ပြီးဆိုတဲ့ကဒီယာယီသမရဦးမြင့်စွေတောင်သမရအဖြစ်လို့ပြောလို့မရတော့လေဒါနိုင်ငံရဲ့အခုအာဏာသိမ်းထားတဲ့ခေါင်းဆောင်ဘုတို့ကြီးမြင်အောင်လိုက်မယ်ဖြစ်သွားပြီမလားအဲ့တော့အစိုးရအဖွဲ့ဆိုတာလည်းမရှိတော့ဘူးဆိုတော့ဦးမြင့်ထွေးနှုတ်ထွက်တယ်ဆိုတာကတော့ဒါဟိုကျွန်တော်တို့ပြောရမယ်ဆိုရင်သူနှုတ်ထွက်တယ်ဆိုတဲ့အကြောင်းကိုဒါပုံဝင်လင်းလင်းပြောနေတာရှေ့လာမယ့်ကိစ္စတွေကိုသူတာဝန်မယူဘူးဆိုတဲ့သဘောပဲဖြစ်နေအောင်ဘယ်အဲ့ဒါဆိုလို့ရှိရင်စစ်တပ်အနေနဲ့ဒီကိုဗစ်ကိစ္စမှာဘယ်သူ့ကိုတာဝန်ပေးမလဲဒါကတော့ကျွန်တော်ကြည့်ရမှာပဲအဲ့တော့များသောအားဖြင့်တော့ဒီလိုအာဏာသိမ်းကြပြီဆိုရင်နိုင်ငံတကာမှာပေါ့နော်အဲဒါအာဏာသိမ်းပြီလို့ပြောလိုက်ပါတော့နော
်
အာဏာသိမ်းပြီဆိုလို့ရှိရင်လူတိုင်းကအာဒါတနည်းအတွင်းမှာရွေးကောက်ပွဲကျင်းပပေးမယ်လို့ဒီမိုကရေစီလမ်းကြောင်းကိုပြန်ရအောင်လုပ်ပါမယ်ဆိုတော့ပြောကြတာပဲမလားကာလုံအဖွဲ့ပေါ့နော်တက်မတော်ကာကွယ်ရေးကနေထုတ်တဲ့ကြေညာချက်မှာတွေ့ရတာကနောက်ဆုံးချက်မှာဘာပါလဲဆိုတော့ရွေးကောက်ပွဲကိုလာမယ့်အတွင်းမှာရွေးကောက်ပွဲအစ်စ်ပြန်လုပ်မယ်ဆိုတဲ့သဘောနဲ့ကြေညာချက်ကိုပေါ်ပေါ်ထင်ထင်ပြောလာတာတွေ့ရဘာထူးခြားချက်လဲဆိုတော့အစောပိုင်းကတစ်ချိန်လုံးကစစ်တပ်ကပြောနေတာကနော်ဒီရွေးကောက်ပွဲဟာမတမာဘူးရွေးကောက်ပွဲဟာတွေကိုစစ်ဆေးပြီးတော့သူတို့ပြောနေတဲ့ကန့်ကွက်တာတွေကိုမစစ်ဆေးပြီးတဲ့အတွက်ကြောင့်မလို့အခုအာဏာသိမ်းတဲ့ဆင်ရောက်လာတယ်။ဒါပေမဲ့အခုကျတော့စစ်ဆေးပြီးပါဆိုလို့လွတ်လပ်တဲ့ခုံရုံးနဲ့စစ်ဆေးပြီးမယ်ဆိုရင်တောင်မှပဲနောက်ဆုံးထုတ်ခဲ့တဲ့ကြေညာချက်အရာဆိုရင်ဒါရွေးကောက်ပွဲရလက်ကြီးကိုလုံးဝဒါသူတို့ကပယ်ဖျက်လိုက်တယ်ဆိုတဲ့သဘောကြီးရှင်နေ။အဲ့ဒါကတော်ရေးပါတယ်။အခုအထူးသဖြင့်လာမယ့်အင်္ဂါနေ့ပေါ့နော်ကျွန်တော်တို့ရှင်မနေ့ပြန်ပေါ့အဲကုလသမဂ္ဂလုံခြုံရေးကောင်စီမှာနော်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ခရစ်စတင်ဘိုင်နာကသူကအရေးပေါ်အခြေအနေအစိုးတင်သွင်းမှာပေါ့အဲဒီအခါကြားလို့ရှိရင်ရွေးကောက်ပွဲကြီးရဲ့ရလက်ကိုဖျက်လိုက်ပါလေဆိုတဲ့အနေထားဟာနိုင်ငံတကာရဲ့အဓိကထောက်ပြမယ်စိုးရိမ်မယ်ဒီကိစ္စကိုဘယ်လိုဖြေရှင်းမလဲဆိုတဲ့အနေထားဖြစ်လာပြီဆိုတော့ဒါဟုတ်တော့ကျွန်တော်တို့ကအတိအကျအချင်းဆိုတော့ဒါသူတို့ကြေညာချက်အရာပဲပြောတာပေါ့ကျန်တဲ့ benchmark လို့ခေါ်တဲ့ဘယ်အဆင့်ပြီးမှမလုပ်မယ်ဆိုတာတွေကကျွန်တော်မသိရသေးဘူးအလားတူပဲဖန်ဆီးထားတဲ့ဒေါအောင်ဆန်းစုကြည်တို့အခြေအနေကျွန်တော်တို့မသိရသေးဘူးအဓိကကတော့ဒီဖန်ဆီးထားတဲ့ခေါင်းဆောင်တွေကိုလွှတ်ပေးပြီးတော့ဒီလူတွေနဲ့ဘယ်လိုပြန်ပြီးဆွေးနွေးမလဲဆိုတာပဲကျွန်တော်တို့ကကြည့်ရမှာပေါ့
ဟုတ်ကဲ့အဲ့တော့ဆော့ဆော့ပြောသလိုပဲနိုင်ငံတကာကတော့အဓိကပြောထားတာရွေးကောက်ပွဲရလက်ကိုပယ်ဖျက်တာမျိုးတော့လုံးဝလက်ခံမှာမဟုတ်ဘူ
း
ဒါပေမဲ့အခုတို့နောက်ဆုံးကြေညာချက်အရာဆိုလို့ရှိရင်အတိတ်ကျင်းပမယ်ဆိုရဲကွာဒါဟုတ်ဖျက်တော့မယ်ဆိုရဲအခါကျတော့ဒီအခြေအနေကဟိုနိုင်ငံတကာဘက်ကဖိအားတွေများပို့ပြီးတော့ဖြစ်လာနိုင်မလား
ဖိတာတော့ကျွန်တော်ဆိုရင်တော်တော်လေးအံ့ဩပါတယ်ကျွန်တော်နားလည်ထားတာကအစောပိုင်းကြေညာချက်တွေမှာဆိုလို့ရှိရင်သ တောင်းဆိုချက်ကလွတ်လပ်တဲ့တရားစုံစမ်းမှုဖွဲ့တခုလုပ်ပေးပါစေပြောတာ။အစောပိုင်းမှာ28ရက်နေ့ကဒီတက္ကကိုယ်စားလှယ်တွေနဲ့ဒေါန်ဆန်းစုကြည်ကိုယ်စားလှယ်ပေါ့နော်ဦးမင်းသူတို့နောက်ပြီးတော့ဦးကျော်တွင်းစုတို့နဲ့တွေ့တဲ့အချိန်ကျွန်တော်တို့ကြားတော့ဗိုလ်ချုပ်ကြီးယာပြည်နဲ့ဟိုဘက်ကဗိုလ်ချုပ်ကြီးမိုးမြင့်ထွန်းတို့ပါတယ်လို့ပြောတယ်။သူတို့ရဲ့ဟိုမှာဦးဗိုလ်ချုပ်ကြီးမင်းအောင်လှိုင်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ဟိုပေးလိုက်တဲ့တုံ့ပြန်လာတယ်မှာတောင်းဆိုတဲ့အချက်ကလည်းသုံးချက်ကဒါပဲ။အဲရေကပွဲလေးမမတမာမှုတွေရှိတယ်ကျွန်တော်တို့အချိန်ချင်းပြောပြီးဒီကိစ္စနဲ့ပတ်သက်ပြီးတော့လွတ်လပ်တဲ့စုံစမ်းစစ်ဆေးရတဲ့အဖွဲ့ဖွဲ့ပေးပါလို့ပဲပြောတာ။အခုကျတော့တင်းလိုက်ပြီးတော့အစောပိုင်းမှာလည်းလွတ်လပ်တဲ့ဟာကိုစစ်ဆေးဖို့တာဝန်ကိုအာဏာ၃ရက်ကိုဘုဂျုံမူကြီးမင်းအောင်လှိုင်ကြီးကိုပေးလိုက်ပါပြီလို့ပြောပြီးတဲ့အခါကျတော့အခုတက်မတော်ရဲ့နောက်ဆုံးထုတ်ပြန်ချက်မှာကျတော့အပိုက်6မှာနောက်ဆုံးကျွန်တော်တွေ့လိုက်တာ။အာရေကပွဲအဖြစ်ပြန်လုပ်မယ်ဆိုတော့ဒါရှင်းလင်းချက်ရှင်းလို့လို့နေပြီ။တေးစားတာကတော့ဒါကတော့အမေရိကန်လိုရှိသမျှနိုင်ငံတကာကတော့ဒါအာဏာသိမ်းနေဆိုရင်တော့ဒါဒီမိုကရေစီကိုဆန့်ကျင်တဲ့ကိစ္စ။ဒါပေမဲ့အင်ကြီးချင်းနိုင်ငံတရုတ်နိုင်ငံဆိုလို့ရှိရင်ဟောဒါကဟိုဒီအာဏာသိမ်းမှုကိုပြင်းပြင်းထန်ထန်ဆန့်ကျင်သလားဒါမှမဟုတ်ထုံးစံအတိုင်းပဲမြန်မာနိုင်ငံရဲ့ဒါပြည်ရင်းကိစ္စမလို့ဝင်ဆက်ဆရာမလို့ဘူးဆိုတဲ့သဘောမျိုးပြောပြီးတော့အခြေအနေကြည့်ပြီးတော့တင်းတင်းတင်းတင်းလှုပ်သွားမလား။ပြီးတော့ပြည်ပအခုဟိုတိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ရုပ်ရက်အတုံပြန်ချက်တရားပါရှိမယ်။
ဒါကတော့ဒီ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကတုံ့တက်ခဲ့တာပါရှင်မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ဒီနောက်ဆုံးအခြေအနေတွေကိုတလှည့်ပြန်ပြီးတော့ပြောပြရမယ်ဆိုရင်တော့ဒီမြန်မာနိုင်ငံမှာသမ္မတဦးဝင်းမြင့်နဲ့ဒီနိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်တို့အပြင်ပြည်내ဝင်ကြီးချုပ်တွေလွှတ်တော်ကိုယ်စားလှယ်တွေ88မျိုးဆက်တွေတခါဒီတက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးထိန်းသိမ်းပြီးတော့မှစစ်တပ်ကအာဏာသိမ်းယူခဲ့ပါတယ်ဥပဒေပြုရေးအုပ်ချုပ်ရေးနဲ့တရားစီရင်ရေးအာဏာတွေကိုအာဏာသိမ်းယူခဲ့တဲ့ဦးမြင့်စွေကနေပြီးတော့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဒီကနေ့အာဏာလွှဲပေးပါတယ်ကာကွယ်ရေးပြည်ထရေးနိုင်ငံသားရေးစတဲ့ဝင်ကြီးဌာနနေရာတွေအတွက်ကိုလည်းဝင်ကြီးသစ်တွေခန့်အပ်တယ်လို့ကာကွယ်ရေးဦးစီးချုပ်အမိန့်နဲ့ဒီကနေ့ထောက်ပြပါတယ်ဒီမိုကရေစီခိုင်မာအောင်ဆောင်ရွက်နေတဲ့မြန်မာနိုင်ငံမှာအခုလိုမျိုးအာဏာသိမ်းတဲ့လုပ်ရဟာဘလို့မှလက်မခံနိုင်ဘူးဆိုပြီးတော့ကုလသမဂ္ဂ American EU စတဲ့နိုင်ငံတကာကလည်းတုံ့ပြန်နေကြပါတယ်။နိုင်ငံအသီးသီးမှရောက်နေကြတဲ့ဒီမြန်မာတော်တော်များများကလည်းဒီလုပ်ရအပေါ်မှာကန့်ကွက်ကြောင်းသူတို့ရဲ့သဘောထားအမြင်တွေကိုလူမှုကွန်ရက်တွေပေါ်မှာရေးသားဖော်ပြနေကြပါတယ်။ NLD ပါတီနာယကဦးဝင်းထိန်ကတော့ဒီစစ်အာဏာသိမ်းတဲ့လုပ်ရက်ကိုအကြမ်းမဖက်တဲ့နီးနဲ့ပြည်သူတွေကပြက်ပြက်သားသားတုံ့ပြန်ရမယ်လို့ပြောကြားခဲ့ပါတယ်ရှင်။VOA မြန်မာပိုင်းအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေဆက်ပြီးတော့ထုတ်ဖွင့်ပေးနေပါရယ်ဒီမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတဲ့အခြေအနေကြောင့်မို့လို့အထူးအစီအစဉ်ဖြစ်နေဒီကနေ့ထုတ်ဖွင့်ပေးနေတာကြောင့်တင်းတင်းလာနေညအတွက်အပတ်စဉ်အစီအစဉ်တွေကိုထုတ်ဖွင့်မပေးနိုင်တာကိုတောင်းပန်ပါရယ်ရှင်အခုတခါတော့နောက်ဆုံးတည်ထားသမျှသတင်းတွေကိုကိုသားညုံဦးကကြီးညာပေးပါအောင်မရှင
်ကောင်းပါခင်ဗျအခုလိုမျိုးဒီစစ်တပ်ကနေပြီးတော့မြန်မာနိုင်ငံမှာအာဏာသိမ်းလိုက်တာနဲ့ပတ်သက်လို့နိုင်ငံတကာရဲ့တုံ့ပြန်ချက်တွေတော်လေးပြင်းထန်ထန်ထွက်လာပါရယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ကိုယ်စားလှယ်ခရစ်စတင်းဘာဂနာအနေနဲ့အင်ကာနီလုံမဲ့ကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာနိုင်ငံအရေးကိုရှင်းလင်းပြောဆိုဖို့ရှိနေပါတယ်။တစ်ဆက်တည်းမှာပဲဒီလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမစ်ချယ်ဘတ်ချလက်ကလည်းဒီရွေးကောက်ပွဲရလဒ်ကိုလေးစားလိုက်နာဖို့ဆိုပြီးတော့ဆစ်ဆူအကိုတောင်းဆိုပါတယ်။နောက်တစ်ဆက်တည်းမှာပဲဒီဖန်စီခံထားတဲ့မြန်မာဒီမိုကရေစီကောင်ဆောင်ဒေါက်ဆန်းစုကြည်ပါဝင်တိုက်ခန့်တွေကိုပြန်လွှတ်ပေးဖို့ဆိုပြီးတော့အထက်လွှတ်တော်လူနည်းစုခေါင်းဆောင်မစ်မက်ကွန်နယ်ကလည်းတောင်းဆိုထားပါတယ်။ဖက်စီသားစုတွေကိုပြန်လွှတ်ပေးဖို့ရွေးကောက်ပွဲရလဒ်ကိုပြောင်းလဲအောင်ကြိုးပမ်းမှုနဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုကိုထိခိုက်စေမဲ့ကြိုးပမ်းမှုတွေကိုဆန့်ကျင်နေဆိုပြီးတော့လဲအမေရိကန်သမ္မတအီဗီရောကထုတ်ပြန်လို့ပဲအဲ့ဒီကြိုးပမ်းမှုမှာတာဝန်ရှိသူတွေကိုရေးယူမယ်ဆိုပြီးတော့လဲပြင်းထန်ထန်သတိပေးထားပါတယ်။အလားတူပဲကုလသမဂ္ဂတွင်းမှုချုပ် EU ဥရောပသမဂ္ဂဂျပန်စတဲ့နိုင်ငံအသီးသီးကလည်းဒီဆောင်ရွက်ချက်ကိုဆန့်ကျင်ပြီးတော့မြန်မာအရေးကိုအနီးကပ်စောင့်ကြည့်နေကြပါတယ်။ဒီတနင်္လာနေ့မနေ့လင်းအားကြီးကစပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့သမရဦးဝင်းမြအပါအဝင်ပါတီရဲ့ထိပ်ပိုင်းခေါင်းဆောင်တွေနဲ့ပြည်내တိုင်းဒေသကြီးဝန်ကြီးချုပ်တွေလွှတ်တော်မတ်တွေပြင်တက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။အဲ့နောက်မှာလွှတ်တော်မတ်တချို့ပြန်လွတ်လာပြီးမြေအစုရထိပ်ပိုင်းရဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ထိပ်တန်းတာဝန်ရှိသူတွေကိုတော့ဆက်ပြီးတော့ဖမ်းဆီးထားဆဲဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီနေ့ဖေဖော်ဝါရီလ10ရက်နေ့မနေ့ပိုင်းမှာပဲတက်မလို့ကနေအာဏာလွှဲယူလိုက်တဲ့နောက်အရေးပေါ်နိုင်ငံအခြေအနေကိုလည်းတစ်နှစ်ကြာကြီးညာလိုက်ပါတယ်ပြီးခဲ့တဲ့ရွေးကောက်ပွဲမဲဆင်းတွေစစ်ဆေးအတည်ပြုခြင်းပါဝင်လိုအပ်တဲ့အရေးယူဆောင်ရွက်မှုတွေပြုလုပ်နိုင်ဖို့ဖွဲ့စည်းပုံအခြေခံဥပဒေပုံမှ 4-8 ပုံမှဂွေကာကြီးရနိုင်ငံတော်ရဲ့အာဏာသုံးရပ်ကိုတက်မတော်ကာကွယ်ဦးစီးချုပ်ထံလွှဲပြောင်းပေးလိုက်တဲ့ဆိုပြီးတော့ယာယီသမရဦးမြင့်စွေအမည်နဲ့ထုတ်ပြန်လိုက်တာဖြစ်ပါတယ်ခင်ဗျာ
ဒီကနေ့ညတနင်္လာနေ့ညဖက်အတွက်ဒီနောက်ဆုံးရသတင်းတွေကိုကိုသားညဦးကြီးညပေးခဲ့တာပါရှင်ဝါရှင်တန်ဗီအိုအေရုံးကနေပြီးတော့တားရိုက်ထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေအတွက်ကိုထုတ်လို့ရမှုကတော့မဆုမုံဖြစ်ပြီးတော့စပိုင်းဆိုင်ရာတာဝန်ခံကတော့ဂျိုးဂီဖြစ်ပါတယ်ရှင်ဗီအိုအေမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်မြန်မာနိုင်ငံအခြေအနေန
This program has come to you from the Voice of America, Washington.